Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိမြတ်မြတ် VOA American တန်ကနေ2016ခုနှစ်မတ်လ10ရက်အင်္ဂါနေ့မနေ့ဖက်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးဝေပါ။အခုမနေ့ခင်းအစည်းအဝေးတွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ American လေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယားကအယ်ချာဘတ်အဖွဲ့ဝင်150ကျော်တည်ဆုံသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့စီးရီးလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။ကမ္ဘာအမျိုးသမီးများနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းကမ္ဘာတဝန်းကထင်ပေါ်ကျော်ကြားတဲ့အမျိုးသမီးတွေကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးမှာကြားရမယ့်အထက်မှာတော့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးကဒီကနေ့ကြေညာတဲ့နိုင်ငံတကာအမျိုးသမီးနေ့မှာဗာများတိုက်တွန်းလိုက်ပါတယ်
။ The world leaders decided last year.That by 2030, women economic empowerment.
နိုင်ငံတကာအမျိုးသမီးများအဖွဲ့ကြီးရဲ့မှုဆောင်ညွှန်ကြားရေးမှူးပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာတင်ဆက်ပေးမယ့်သတင်းလောက်မှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကကြားမှဒန်းတူရေးအထံကွာနေသေးပဲလို့ပြောတဲ့အကြောင်းပြီးတော့မြန်မာနိုင်ငံမှာရှေ့လပေါ်ပေါက်လာမဲ့အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့လူ့အခွင့်အရေးအဖွဲ့ကြီးကတခုကနေပြီးတော့တိုက်တွန်းလိုက်တဲ့အကြောင်းသတင်းလောက်နောက်ပြီးတော့အစိုးရတက်လာရင်ဂျပန်နိုင်ငံကမြန်မာနိုင်ငံကိုဒေါ်လာ3,900နီးပါးတန်ဖိုးရှိတဲ့ဖွံ့ဖြိုးမှုအကူအညီတွေပေးဖို့ပြင်ဆင်နေတဲ့အကြောင်းစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဆိုမာလီယားနိုင်ငံအလဲပိုင်းမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှာဘတ်အဖွဲ့ကစစ်သွေးကြွ150ကျော်တည်ဆုံသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သူတို့ဟာကြီးမားတဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေကြတာလို့ဆိုပါတယ်။တရက်ဘတ်ကုန်ပိုင်းကပြုလုပ်ခဲ့တဲ့အမေရိကန်ရဲ့တိုက်ခိုက်မှုဟာဆိုမာလီယားမြို့တော်မိုဂါဒီရှုနဲ့195ကီလိုမီတာလောက်ဝေးတဲ့အယ်ရှာဘတ်အဖွဲ့ရဲ့စစ်တင်နန်းစခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီး Jeff Davis ကသတင်းတောက်တွေကိုတင်းတင်းလာနေမှပြောပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမောင်းသူပါတဲ့လေယာဉ်ရောမောင်းသူမပါတဲ့လေယာဉ်တွေပါအသုံးပြုခဲ့တယ်လို့သူကပြောပါတယ်။အဲဒီစခန်းတည်ရှိမှုကိုအမေရိကန်အစိုးရကသိရှိခဲ့ပြီးဒီစခန်းဟာအမေရိကန်ပြည်ထောင်စုနဲ့ဆိုမာလီယားနိုင်ငံအတွင်းမှာရှိနေကြတဲ့African သမဂ္ဂအဖွဲ့တွေအတွက်အနေရရှိနိုင်တယ်ဆိုတာကိုသိရှိခဲ့တယ်လို့ဗိုလ်မှူးကြီး Davis ကပြောပါတယ်အစောပိုင်းသိရှိရတဲ့အချက်အလက်တွေအရအကြမ်းဖက်သမား150ကျော်သေဆုံးတယ်လို့သိရှိထားကြောင်းလည်းသူကပြောပါတယ်
အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကအကြီးဆုံးပူးတွက်စစ်ရေးလက်ကျင့်မှုတွေကိုစတင်ကျင်းပချိန်မှာမြောက်ကိုရီးယားဘက်ကလက်ဦးမှုရယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချိန်ချောက်လိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေတဲ့အချိန်အခုလိုစစ်ရေးလက်ကျင့်မှုတွေကျင်းပလိမ့်ရှိပေမဲ့ဒီနှစ်မှာတော့အခြေအနေဟာအထူးသဖြင့်တင်းမာနေပါတယ်။မြောက်ကိုရီးယားကမကြသေးခင်ကနျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်ဒုံးကျည်ပစ်လွတ်ခဲ့မှုတွေအတွက်ကုလသမဂ္ဂကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ထားခဲ့တာပါ။မြောက်ကိုရီးယားနဲ့ဆက်နွယ်မှုရှိနေတဲ့ကုန်တင်တင်မော်ဒဇင်ကိုဖန်ဆီးလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အတိုင်းဖိလစ်ပိုင်ကလည်းစတင်အရေးယူဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ Key Resolve အဓိကပြဿနာဖြစ်ရှင်းနိုင်ရေးနဲ့ Foul Eagle တိတ်ငှက်ငယ်လို့အမည်ပေးထားတဲ့ဒီနှစ်ပူရစီရေးလက်ကျင့်မှုမှာအမေရိကန်တပ်သားပေါင်း 18,000 ပါဝင်ပြီးမနစ်ကတဲ့လေးစားပိုများပါတယ်။ဒါအပြင်တောင်ကိုရီးယားစစ်သည်3သိန်းပါဝင်ပြီးအမေရိကန်ရဟတ်ယာဉ်တွေပြင် Nuclear အင်အား3 USS North Carolina နဲ့ရင်းငုတ်တင်မော် Nuclear အင်အား3 USS John Stennis ကလေရင်တင်တင်မော်တို့လက်စီရေးလက်ကျင့်မှုမှာပါဝင်ပါတယ်။မြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကအခုလိုပူးရက်စီရေးလက်ကျင့်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်တရားသောစစ်ဆင်နွှဲဖို့အစဉ်အသင်းရှိတယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။
တူရကီနိုင်ငံအတွင်းရောက်လာနေတဲ့ဒုက္ခသည်တွေအရေးကင်တွဲဖြေရှင်းဖို့အတွက် EU ဥရောပသမဂ္ဂကလက်ရှိအကူအညီပေးနေတဲ့ငွေကြေးပမာဏနဲ့နှစတိုးပြီးထောက်ပံ့ပေးဖို့တူရကီအစိုးရကလိုလားနေကြောင်းဥရောပပါလီမန်ဥက္ကဋ္ဌကတနင်္လာနေ့မှာပြောပါတယ်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ EU နဲ့တူရကီအစိုးရကိုယ်စားလှယ်တွေနဲ့ဘရပ်ဆဲမြို့မှာထိပ်သီးဆွေးနွေးပွဲကျင်းပပြီးတူရကီနဲ့မက်ဆီဒိုးနီးယားနယ်စပ်မှာထောင်ပေါင်းများစွာသောဒုက္ခသည်တွေပိတ်မိနေကြတဲ့အချိန်မှာပဲဥရောပတိုက်အတွင်းကိုဝင်ရောက်လာနေကြတဲ့ဒုက္ခသည်တွေကိုထိန်းချုပ်ရေးအတွက်တူရကီကနောက်ထပ်အမေရိကန်ဒေါ်လာ 3.3 ဘီလီယံတောင်းဆိုနေတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှော့စ်ကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းဒုက္ခသည်တွေပြည်ပကကိုကန့်တွယ်ဖြေရှင်းဖို့အတွက်တူရကီကို EU ကဒေါ်လာ 3.3 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်
အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာရှေ့အလယ်ပိုင်း9ရက်ကြာခီးစဉ်ကိုတနင်္လာနေ့ကစတင်ထွက်ခွာသွားပါပြီ အမေရိကန်ပြည်ထောင်စုအနေနဲ့ IS စစ်သွေးကြွတွေရဲ့အသေးနှလုံးကိုညှစ်ထုတ်ပြီးချေမှုန်းပြမယ်လို့သူကအလေးနဲ့ပြောကြားသွားပါတယ်။ UAE Arab ဆော်ဘားများနိုင်ငံရဲ့မြို့တော်အဘူဒါဘီအနီးအမေရိကန်လေတပ်သားတွေအခြေစိုက်ရာ El Drafra လေတပ်စခန်းကိုမစ္စတာဘိုင်ဒန်သွားရောက်ခဲ့ပါတယ်။ဘိုင်ဒန်က Arab ဘာသာစကားအသုံးနှုန်းရာ IS စစ်သွေးကြွတွေဟာရာဇဝတ်ကောင်တွေဖြစ်ပြီးတရဲဘောကြောင်သူတွေဖြစ်တယ်လို့ပြောပါတယ်။ Iran နဲ့ Syria တို့မှာရှိတဲ့ IS တွေအနေနဲ့ဒေသတွေနဲ့ကမ္ဘာတဝန်းမှာသူတို့ရဲ့အစိတ်တွေကိုဆက်လက်မဖြန့်ဖြူးနိုင်အောင်သူတို့ကိုအပြတ်ချေမှုန်းပြရမယ်လို့မစ္စတာဘိုင်ဒန်ကပြောခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတဟာအဘူဒါဘီရဲ့အင်ရှေမင်သားရှိခ်မိုဟာမက်ဘင်ဇာယီဒ်အယ်နာဟမ်အပြင် UAE အာရဗ်စော်ဘွားများနိုင်ငံရဲ့ဒုတိယသမ္မတအဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ရှိခ်မိုဟာမက်ဘင်ရာရှစ်အယ်မက်တန်နိုနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင
်။ UAE ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအရမပြုကျင့်မှုနဲ့လိမ့်ပိုင်းဆိုင်ရာစော်ကားခံရမှုတွေအဆုံးသတ်ရေးအတွက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းကမ္ဘာတဝန်းကထင်ပေါ်ကျော်ကြားသူအမျိုးသမီးပေါင်း130ကသဘောထားထုတ်ပြန်လိုက်ကြပါတယ်။ Dame Judi Dench, Annie Lennox, Jo Brandt, Gillian Anderson, Imelda Staunton, Julie Walter နဲ့ Zoe Wanamaker တို့အပါအဝင်ကမ္ဘာကျော်နိုင်ငံရေးသမားတွေအဆိုတော်တွေရုပ်ရှင်သရုပ်ဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တဲ့ထင်ပေါ်ကျော်ကြားသူအမျိုးသမီး130ကဒီသဘောထားကြေညာချက်ကိုထုတ်ပြန်လိုက်တဲ့အထက်မှာတော့တိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်စစ်တပ်ကကျူးလွန်နေတဲ့အာဓမ္မပြုကျင့်မှုနဲ့လိမ္မိုင်းဆိုင်ရာစော်ကားမှုတွေကိုစုံစမ်းစစ်ဆေးရေးအာဓမ္မပြုကျင့်မှုနဲ့တခြားလိမ္မိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတဲ့လို့ရရတန့်ရေးစော်ကားခံရသူတွေကိုအားပေးထောက်ပံ့ပေးရေးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားပြုလုပ်နေတဲ့ညဉ့်ဉျာဉ်ရေးဆွေးနွေးပွဲအပါအဝင်နိုင်ငံရေးဖြစ်စဉ်အားလုံးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးမြန်မာနိုင်ငံရဲ့အာရမပြုကျင့်မှုဆိုင်ရာဥပဒေကိုလည်းနိုင်ငံတကာစံချိန်စံညွှန်းအနေနဲ့ကန့်ညီအောင်ချမှတ်ပြဋ္ဌာန်းပြီးအဲနှောင်ကြပြီးသူတွေအကြားဖြစ်ပေါ်လေရှိတဲ့အာရမပြုကျင့်မှုတွေအပေါ်မတရားမဝင်ကြောင်းကြေညာရေးစတဲ့အချက်တွေပေါ်ဝင်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းစစ်တပ်အနေနဲ့အာရမပြုကျင့်မှုနဲ့လိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးမြင့်ကျူးလွန်နေပြီးအဲ့ဒီလောက်ရတဲ့အပေါ်အပြစ်ပေးအရေးယူခြင်းမရှိကြောင်း2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီး2016ခုနှစ်ဧပြီလမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူမှာဖြစ်ပေမဲ့စစ်တပ်ပေါ်ထိန်းချုပ်ခွင့်ရှိမှာမဟုတ်တဲ့အတွက်စစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေဟာ NLD အစိုးရလက်ထက်မှာလည်းဆက်လက်ဖြစ်ပေါ်နေဦးမယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေနဲ့လိမ္မိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ NLD ပါတီကတိကျတဲ့သဘောထားထုတ်ပြန်ထားခြင်းမရှိဘူးလို့လည်းအဲ့ဒီသဘောထားထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုရှေးရိုးစွဲဝါဒီတွေနဲ့ Republican အုပ်စုတွေကဂရေကျွဲတတိကြီး Donald Trump အနေနဲ့သူတို့ပါတီရဲ့2016သမ္မတကိုယ်စားလှယ်လောင်းအဖြစ်အမည်တင်သွင်းခြင်းမခံရလေအောင်ဟန့်တားနိုင်ဖို့ရုတ်တန့်လွှင့်ကြော်ညာလှုပ်ရှားမှုတွေတိုးမြင့်ဆောင်ရွက်နေပါတယ်။ဒီနောက်သတင်းပတ်အတွင်းရုတ်တန့်လွှင့်ကြော်ညာတွေကိုအနည်းဆုံး$10,000,000အကုန်ကျခံဖို့အစီအစဉ်တွေရှိတယ်လို့ Trump စန့်ကျင်တဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒီကြော်ညာအများစုဟာအရှေ့တောင်ပိုင်း Florida ပြည်နယ်နဲ့အနောက်လယ်ပိုင်းက Illinois ပြည်နယ်တို့မှရှိတဲ့ Messenger ရှင်တွေအတွက်ရည်ရွယ်တာဖြစ်ပါတယ်။
ရုရှားနိုင်ငံသူကမ္ဘာကျော်တင်းနစ်မယ်မာရီယာရှာရာပိုဗာဟာကျမရဲ့အချင်းတွေကြောင့်သူမ10နှစ်ကျော်ကြာသုံးဆွဲခဲ့တဲ့ဆေးတမျိုးကြောင့်ဇွန်နဝါရီလတုန်းကဩစတြေးလျ Open တင်းနစ်ပြိုင်ပွဲမှာဆေးကျပြီးဝင်ပြိုင်ခွင့်မရခဲ့ဘူးလို့ပြောပါတယ်မဲလ်တိုနီယမ်လို့ခေါ်တဲ့အဲ့ဒီဆေးဟာကမ္ဘာတားမြစ်ဆေးဝါးများစန့်ကျင်ရေးအေဂျင်စီကပိတ်ပင်တားမြစ်ထားတဲ့ဆေးဝါးစင်းရဲကိုအခုနှစ်နှစ်ဆမှာထည့်သွင်းလိုက်ခြင်းဖြစ်တယ်လို့ရှာရာပိုဗာကလော့စ်အန်ဂျလိစ်မြို့မှာတင်းနစ်တာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါသူမအနေနဲ့ကြီးမားတဲ့အမကြီးကိုကျူးလွန်မိခဲ့ကြောင်းသူမကိုထောက်ခံအားပေးသူတွေနဲ့တင်းနစ်အားကစားနှစ်မွန်းအောင်လုပ်မိခဲ့ကြောင်းသူမအင်မတန်နစ်သက်တဲ့ဒီအားကစားကို၄နှစ်သမီးအရွယ်ကလေးကကစားလာခဲ့ခြင်းဖြစ်ကြောင်းရှာရာပိုဗာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မဲလ်တိုနီယမ်ဆေးကိုလတ်ဗီးယားနိုင်ငံကထုတ်လုပ်တာဖြစ်ပြီးဆီဂျိုနှလုံးရောဂါမက်ဂနီဆီယမ်ဓာတ်နည်းသူတွေနဲ့နည်းသူတွေကအသုံးပြုတာဖြစ်ပေမဲ့တချို့သူတွေတီတွေကအဲ့ဒီဆေးကိုအများအစားအသုံးပြုခြင်းအပြင်ကမ္ဘာအားကစားမှာရှင်ပြိုင်မှုတွေမှာအနိုင်ရစေအောင်ခွန်အားပို့ရှိစေတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်
သမရဂရဟနန်စီရီဂင်ကိုဂါရဝပြုတဲ့အထိတ်မှတ်ဖြစ်အင်ဂျူရောနဲ့ဗဟုအစိုးရယုံအားလုံးတို့မှလန်တဝဲလွှင့်တူဖို့အမေရိကန်သမ္မတဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။အမေရိကန်ရဲ့40ဦးမြောက်သမ္မတဖြစ်သူရော်နယ်ရီဂင်ရဲ့ဇနီးနန်စီရီဂင်ဟာအသက်64နှစ်အရွယ်မှာနှလုံးရောဂါနဲ့တနင်္ဂနွေကကွယ်လွန်သွားခဲ့တာပါရှင
်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မက်ခွန်ယူလို့ကြီးညာသွားတာဖြစ်ပါရခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ဒီကနေ့မလာရှိရနေ့မှာကြက်ရောက်တဲ့နိုင်ငံတကာအမျိုးသမီးနေ့အဖြစ်2030ပြည့်နှစ်မှာတကဘာလုံးကျမတန်းတူအခွင့်အရေးအပြည့်အဝရရှိရေးအတွက်ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေကအကောင့်ထဲဖော်ဖို့အတွက်ကုလသမဂ္ဂအမျိုးသမီးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်တစ်ချိန်တည်းမှာပဲနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်နဲ့လုပ်ငန်းခွင်မှာအမျိုးသမီးအရေးအတွက်တိုးလာပြီးတော့တန်းတူပါဝင်ခွင့်ရရှိရေးလိုအပ်နေတဲ့အကြောင်းမြမအမျိုးသမီးအခွင့်အရေးဥဆောင်လှုပ်ရှားနေသူတွေကလည်းပြောလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမျိုးသမီးတွေတန်းတူအခွင့်အရေးအတွက်ရှေ့တိုးလှုပ်ဆောင်ကြဆိုဆိုတဲ့စောင်းပုတ်နဲ့အညီနိုင်ငံပေါင်း40ကျော်မှာအမျိုးသမီးကောင်းဆောင်တွေအနုပညာရှင်တွေလှုပ်ရှားတက်ကြွသူတွေအားကစားသမားတွေပညာရှင်တွေပါဝင်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိတ်မှတ်ဂုဏ်ပြုပွဲတွေကိုဒီကနေ့ကျင်းပနေကြတာပါဒါပြင် A Planet 5050ဆိုတဲ့အမျိုးသမီးတွေတန်းတူအခွင့်အရေးနဲ့စွမ်းရည်ညှိတင်ရေးအတွက်2030ပြည့်နှစ်မှာတကဘာလုံးကြားနဲ့မှအချိုးကျ50-50ဖြစ်ဖို့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေလိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားရေးမှူးဖုန်ဇီလာနျူကာကလည်းအခုလိုတိုက်တွန်းပြောကြားသွားပါတယ
် The world leaders decided last year.That by 2030, women.
ပြည်ထောင်စုကကမ္ဘာခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့အချက်က2030ခုနှစ်အမီအမျိုးသမီးတွေအနေနဲ့စီးပွားရေးနဲ့တခြားအခွင့်အရေးတွေမှာအမျိုးသားတွေနဲ့တန်းတူဖြစ်ကြရမယ်ဆိုတဲ့အချက်ပါ ဒီမှန်းချက်ကိုအကောင့်ထည့်ဖော်နိုင်ဖို့15နှစ်ပဲကြာမှာတော့တယ်မျှော်မှန်းထားတဲ့အတိုင်းဖြစ်နိုင်ဖို့ကအမျိုးသားတို့ရဲ့အကူအညီကိုအထူးပဲလိုအပ်ပါတယ်ကျမတို့အနေနဲ့ He for She ဆိုတဲ့လှုပ်ရှားမှုကိုကြိုးပမ်းခဲ့ကြပါတယ်အမျိုးသမီးတွေဟာခေါင်းဆောင်မှုအပိုင်မှာထမ်းဆောင်နိုင်ဖို့အကြီးအချင်းပြည့်မိကြတယ်ဆိုတာကိုအမျိုးသားတွေကအတိမတ်ပြုလေ့စားကြဖို့ဖြစ်ပါတယ
်အခုလိုကုလသမဂ္ဂရဲ့ရည်မှန်းချက်အတိုင်းမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်မှာအမျိုးသမီးတွေအချိုးအစားတန်းတူပါဝင်နိုင်ရေးဆောင်ရွက်ဖို့လိုအပ်နေတယ်လို့ကြားမတန်းတူရေးဆိုင်ရာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးနော်မမချိုကလည်း VOA ကိုအခုလိုပြောပါတယ
်2030အထိကျမတို့ကျေရေးကြားနေမှန်းများ50 50-50ဖြစ်နေရမယ်ခင်ဗျအဓိကတော့ပါလဲဆိုတော့ကျမတို့အထူးသဖြင့်အမျိုးသမီးတွေကစွန့်ချက်ချက်ချတဲ့နေရာမှာဒီအခါနိုင်တဲ့ရဖို့အတွက်လည်းကျမတို့ကတောင်းဆိုထားမှဖြစ်တယ်ပေါ့နော
်ဒါအပြင်အုပ်ချုပ်ရေးနယ်ပယ်မှာမြန်မာအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ရင်ဆိုင်နေရတဲ့အဓိကအခက်အခဲစိန်ခေါ်မှုဟာ2008ဖွဲ့စည်းပုံခြေခံဥပဒေမှာပါတဲ့ကန့်သတ်ချက်တွေအားနည်းချက်တွေပဲဖြစ်တယ်လို့မြမငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမခင်မမမျိုးကပြောပါတယ
်ကျမတို့ကလူတမီးရဲ့နိုင်ငံရေးပါဝင်မှုကိုတောင်းဆိုတဲ့နေရာမှာစွန့်ချက်ချက်ထားမှတ်တဲ့နေရာတွေမှာအမျိုးသားများနဲ့ဒဲလူညီများလက်တွဲပြီးတဲ့အခါကျတော့ဆောင်ရွက်နိုင်တဲ့အခြေအနေကိုစားပြုနိုင်တဲ့အခြေအနေတခုဖြစ်ပေါ်လာဖို့အတွက်ကိုကျွန်တော်အလုံးပိုင်းကိုကြိုးစားကြရအောင်ပါလို့တောင်းဆိုချင်ပါတယ
်။ပဋိပက္ခတွေတိုးပြီးဖြစ်လာတဲ့ကမ္ဘာမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုလက်နက်တပွဲဖြစ်အသုံးပြုလာနေတဲ့အတွက်ဒီအကြမ်းဖက်မှုတွေကိုအထူးရောက်ဆုံးအကာအကွယ်ပေးဖို့နိုင်ငံခေါင်းဆောင်တွေမှာတာဝန်အရှိဆုံးဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အစီအစဉ်ဌာနဆိုင်ရာညွှန်ကြားရေးမှူးမာရီယာနိုဝယ်ဗိုက်ဇာကပြောပါတယ
်။ Leaders of nations need to have zero tolerance towards violence against women. In a lot of countries,
လူ့မျိုးမျိုးကြမ်းဖက်မှုနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေအနေနဲ့လုံးဝတီးမခံသင့်ပါဘူး။နိုင်ငံအတော်များများမှဥပဒေတွေပြဋ္ဌာန်းထားတော့မှလေးစားလိုက်နာခြင်းမရှိကြတဲ့အတွက်ကျူးလွန်သူတွေကအပြစ်ပေးခြင်းမခံကြရပါဘူး။အပြစ်ကကင်းလွတ်ခွင့်ရနိုင်ကြပါလေ။ဒါဟာဥပဒေကိုစောင့်ထိန်ရမယ့်လူတွေကဥပဒေအရထိထိရောက်ရောက်အရေးမယူကြလို့ပါပဲ။ရွေးကောက်ခံကိုယ်စားတွေကလည်းနိုင်ငံသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ပြက်ကွက်ကြလို့ပါပဲ။အမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်မခံရလေအောင်အကာအကွယ်ပေးရမှာအဓိကနိုင်ငံခေါင်းဆောင်တွေမှတာဝန်ရှိတာဖြစ်ပါလေ။တမန်အမျိုးသမီးတွေအနေနဲ့ဒီလိုလှုပ်ပိတ်နိုင်ဖို့အာဏာမရှိကြပါဘူး။အာဏာအရှိဆုံးပုဂ္ဂိုလ်ကနိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်သူတို့ကပဲအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါလေ။
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နိုင်ငံတကာမှာထင်ရှားတဲ့အမျိုးသမီးအမှုပညာရှင်တွေစာရေးဆရာတွေနိုင်ငံရေးခေါင်းဆောင်တွေစတဲ့စုစုပေါင်းအရေးအတွက်တရားကျော်ကနေလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာကိုဘာမကမ်ပိန်း UK အဖွဲ့ကြီးကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာတဦးအဖြစ်ပါဝင်နေတဲ့မြန်မာနိုင်ငံကကြားမရေးရာဒန်းတူရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကလည်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုဥပဒေအရသတ်မှတ်ပြဋ္ဌာန်းကာကွယ်ပေးဖို့လိုအပ်နေကြောင်းအခုလို VOE ကပြောပါတယ်
။အမျိုးသမီးတွေပေါ်အကြမ်းဖက်မှုတောင်းတမှာနေသူကြီးရရကာကွယ်ပေးနိုင်တဲ့ဥပဒေတရက်ကိုဒီမှာရင်ကျင်းပြဋ္ဌာန်းပေးစီမှာ誒။အဲ့လိုအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့ဒေသမျိုးဒေနီယာမှာမဆိုကျူးလွန်တဲ့ပြည်မှုတွေအားလုံးကိုသူကြီးရရအဖြစ်ပေးအရေးကြီးတဲ့ဥပဒေမျိုးဒီမှာကတော့
မြန်မာနိုင်ငံတဝမ်းမှာလည်းနိုင်ငံတကာအမျိုးသမီးများနေ့ဂုံပြူပွဲအစီအစဉ်တွေနဲ့အတူအမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်ခံရမှုပပျောက်ရေးလှုံ့ဆော်တဲ့စီးယုံလှုံ့ရှားမှုတွေကိုလူထုအခြေပြုအဖွဲ့အစည်းတွေနဲ့အမျိုးသမီးအဖွဲ့တွေကပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါရဲ့ရှင်
။မိုင်ငင်းနိုင်ဖြစ်ပါတယ်။ကမ္ဘာကုလသမဂ္ဂကအဲ့လိုတိုက်တွန်းလိုက်တဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာအမျိုးသမီးနေ့မတိုင်ခင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO အဖွဲ့ကြီးကနေထုတ်ပြန်လိုက်တဲ့Women at Work Trend 2016 2016ခုနှစ်အတွင်းအမျိုးသမီးများရဲ့လုပ်ငန်းခွင်အခြေအနေလို့အမည်ပေးထားတဲ့အစီရင်ခံစာမှာလုပ်ငန်းခွင်အတွင်းကြားမှဒန်းတူရေးဟာအလွှမ်းကွာနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာအနှံ့ကတန်ပေါင်းများစွာသောအမျိုးသမီးတွေဟာအရေးချင်းနဲ့အလုပ်တူပေမဲ့အမျိုးသားတွေနဲ့ဒန်းတူလစာမရတဲ့အကြောင်းကိုလည်းထောက်ပြထားပါတယ်။ကုလသမဂ္ဂဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေVOA သတင်းတောက်လီဇာရှလင်းသတင်းပေးပို့ထားတာကိုမတ်ခွန်ယူကပြောပြပေးပါလိမ့်မယ်
။နိုင်ငံပေါင်း198နိုင်ငံကိုလေ့လာချက်အရအခုလက်ရှိအလုပ်လုပ်နေကြတဲ့အမျိုးသမီးတွေရဲ့အနေအထားဟာကျေနပ်အားရစရာမရှိဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ ILO ရဲ့အစီရင်ခံစာမှာကြားမှကွာဟမှုကအလုပ်အကိုင်းလစာငွေနဲ့လူမှုရေးကာကွယ်စောင့်ရှောက်မှုတွေမှာနှစ်ပေါင်း20အတွင်းအနည်းငယ်သာပြောင်းလဲမှုရှိနေတာကိုပြသနေတာပါ။အစီအံခံစာမှာနှစ်ပေါင်း20အတွင်းအမျိုးသမီးတွေပညာရေးအတွက်စီမံကိန်းတွေချမှတ်ဆောင်ရွက်ပေးနိုင်ခဲ့ပေမဲ့အဲဒီကနေတဆင့်လုပ်ငန်းခွင်မှာတိုးတက်မှုဖြစ်လာတဲ့အထိတော့ရောက်မလာခဲ့ဘူးလို့ဖော်ပြထားပါတယ်။အမျိုးသမီးတွေလုပ်ငန်းခွင်ဝင်ရောက်နိုင်မှုဟာအမျိုးသားတွေထက်နည်းနေတုန်းဆိုတာကိုလေ့လာချက်တွေကပြသနေပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတစ်ဝှမ်းကအမျိုးသမီးတန်းပေါင်း1300အလုပ်ခန့်အပ်ခံရတဲ့အချိန်မှာအလုပ်ရခဲ့တဲ့အမျိုးသားဥယျာဉ်ကတော့တန်း200ရှိခဲ့တဲ့အကြောင်း ILO သုတေသနဌာနရဲ့လက်ထောက်ညွှန်ကြားရေးမှူး Lawrence Johnson ကပြောပါတယ
် At the global level the employment gender gap is closed only by 0.6% between 1995
ခုနှစ် 2015ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းလုပ်ငန်းခွင်တွေမှာနိုင်ရှင်ကြည့်မယ်ဆိုရင် 3.6% ခန့်နှုန်းလောက်အထိသာကြားမှကွာဟချက်ကပိုနီးစပ်လာတာပါဒါကြောင့်အမျိုးသမီးတွေအလုပ်ကံရရှိမှုအခြေအနေကလည်းမလုံလောက်သေးဘူးတိုးတက်မှုလည်းမရှိသေးဘူးလို့ပြောရမှာပါ
။နှိုင်းရှင်ကြည့်မယ်ဆိုရင်အမျိုးသားတွေထက်အမျိုးသမီးတွေကပိုးပြီးတော့အလုပ်လက်မဲ့ဖြစ်ဖို့လည်းများပြီးအထူးသဖြင့်ငွေရသူအမျိုးသမီးတွေအတွက်အခွင့်အရေးမရှိကြဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်တနေ့တာလုံးလှူအားကရတဲ့အလုပ်ရောလှူအားကမရတဲ့အိမ်မှုကိစ္စလုပ်ရတဲ့အချိန်တွေပါအမျိုးသမီးတွေကအမျိုးသားတွေထက်ပိုများတယ်လို့လည်းဆိုပါတယ်။လာဆောင်ငွေကောင်းတဲ့နိုင်ငံရောဝင်ငွေနှိမ့်ကြတဲ့နိုင်ငံတွေမှာပါအမျိုးသမီးတွေဟာအိမ်တောင်ထိမ့်သိမ့်မှုနဲ့မိသားစုတွေကိုစောင့်ရှောက်ပြုစုရတဲ့ဝင်ငွေမရတဲ့အလုပ်တွေကိုလုပ်ရတဲ့အချိန်ကဝင်ငွေအတွက်အလုပ်လုပ်ရတဲ့အချိန်ထက်ပြင်းမြအားဖြင့်အနည်းဆုံးနှစ်ဆခွဲလောက်ပိုများတယ်လို့ဖော်ပြထားပါတယ်။ Mr. Johnson ကအမျိုးသမီးတွေဟာအနှိမ်ဆုံးလစာပဲပေးတဲ့စရေးစချီအလုပ်မျိုးအယောင်စရေးအလုပ်မျိုးတွေမှာပဲအချိန်နဲ့မကအောင်အလုပ်လုပ်ပေးနေကြရတယ်လို့လည်းပြောပါတယ်။
Based on existing estimates, women earn less than their male counterparts. The gender wage gap is estimated at 23%. Though there has been some movement in the
industry. တွေ့စာချက်ကိုအခြေခံပြီးပြောရမယ်ဆိုရင်အမျိုးသမီးတွေဟာအမျိုးသားတွေရဲ့လစာငွေနည်းကြပါတယ်။ကြားမအခြေခံတဲ့လစာငွေခံစားခွင့်ကွာဟမှုဟာ2300ခန့်လုံးရှိတယ်လို့ခန့်မှန်းထားပါတယ်။ကြားမအခြေခံပြီးလစာငွေကွာဟမှုပပျောက်ရေးလှုပ်ရှားမှုတွေကြောင့်ဒီလိုကြားမအခြေခံပြီးလစာငွေပေးနှုန်းခွဲခြားမှုကိုရှော့ချနိုင်ခဲ့တယ်ဆိုပေမဲ့လည်းလစာနှုန်းအတူတူဖြစ်လာတဲ့အထိရောက်ဖို့ဆိုရင်တော့နှစ်ပေါင်း80လောက်အချိန်ရွာလည်ဦးမယ်လို့ကျွန်တော်ခန့်မှန်းထားပါတယ်
။အမျိုးသမီးတွေဟာလစာငွေနဲ့ပါတဲ့အလုပ်တွေကိုသာလုပ်ရတဲ့အတွက်အသက်ကြီးပိုင်းရောက်တဲ့အခါမှာလူမှုဖူးလုံရေးအထောက်ပံ့နဲ့အငြင်းစားခံစားခွင့်စတဲ့အကျိုးခံစားခွင့်တွေဆုံးရှုံးနေကြရပါတယ်။ ကဘာတလွားမှာအငိမ့်စားယူရမယ့်အရွယ်မှာပုံမှန်ရတဲ့နဲ့အငိမ့်စားလစာငွေခံစား권မရှိကြတဲ့65ရာခိုင်နှုန်းနီးပါးဟာအမျိုးသမီးတွေဖြစ်ကြပါတယ်။ဆိုလိုတာကတော့အမျိုးသားတန်ပေါင်း115သန်းဟာအငိမ့်စားလစာငွေတက်ကြီးပင်စင်ခံစား권တွေရနေကြပေမဲ့အမျိုးသမီးတန်ပေါင်း200ဟာပုံမှန်ဝင်ငွေဖြစ်ရမယ့်တက်ကြီးပင်စင်ဖြစ်စေမိသားစုပင်စင်ခံစား권ဖြစ်စေမရကြဘဲနေနေကြရတယ်လို့ ILO ရဲ့ CN ခံစားတက်မှာထောက်ပြထားပါတယ်ရှင်
။ဒါကတော့ ILO ဌာနချုပ်ရှိရာဂျနီဗာကနေပြပူထားတဲ့သတင်းလွှာကိုမက်ကွာနျူပြပြသွားတာဖြစ်ပါတယ်။သောတာရှင်များခင်ဗျာ။ EPLA စမ်းပိုင်းမှာတိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းရယူတော့မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာတိုင်းပြည်အာဏာကိုလွှဲပြောင်းရယူဖို့အတွက်သတင်းသုံးပတ်သာလိုတဲ့အချိန်မှာအဲ့ဒီလိုပြောလိုက်တာပါ။အပြည့်စုံကိုကိုဇော်ဝင်းလန်ကစူးစီးတင်ပြထားပါတယ်
။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ဟာမလ30ရက်နေ့မှာကြမ်းတက်စာချိန်ဆိုပြီးတာနဲ့အပြည်လတရက်နေ့မှာအစိုးရတည်းရဲ့လုပ်ငန်းတာဝန်တွေကိုစတင်တော့မှာဖြစ်တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေကလည်းအစိုးရတဲ့အနေနဲ့လူခွင့်ရေးပိုင်းဆိုင်ရာမှာဦးစားပေးလှုပ်ဆောင်တဲ့လုပ်ငန်းရပ်တွေမျှော်လင့်ချက်တွေကိုထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ Amnesty International နိုင်ငံတကာလူမျိုးချမ်းသာ권အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရာညွန်ကြားရေးမှူးတီကူမားကတော့အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးရေးဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ From Amnesty International's point of view, we want the release of all political prisoners
နိုင်ငံကလူငင်းချမ်းသာ권အဖွဲ့ကြီးရဲ့ရှုထောင့်ကနေပြောရမယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားတွေမိမိရဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအားလုံးကိုလွှတ်ပေးတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်ဒုတိယအရေးကြီးဆုံးအချက်ဖြစ်တဲ့ကျွန်တော်တို့ယူဆထားတာကတော့နိုင်ငံသားတွေရဲ့အခွင့်အရေးကိုထိန်းချုပ်ကတ်တက်ထားတဲ့ဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးရေးလှုပ်ဆောင်သင့်ပါတယ်တတိယအချက်အနေနဲ့ကတော့ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာရှိနေကြတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေကိုလုံလောက်တဲ့အကာအကွယ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လိုအပ်တယ်လို့ထင်ပါတယ်
။ဒါအပြင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ထောက်ပြပြောဆိုစရာဖြစ်နေတဲ့ရိုဟင်ဂျာအရေးကိစ္စကိုလည်းအနေဒီအစိုးရအနေနဲ့ဦးစားပေးလုပ်ငန်းရတရားအဖြစ်နဲ့လှုပ်ဆောင်ပေးတဲ့နယ်လို့လည်းတီကူမားကပြောပါတယ်
။ Then of course the Rohingya situation.Special protection should be given to them because of the vulnerable.
Rohingya တွေအရင်နဲ့ပတ်သက်လို့ဦးစားပေးလှုပ်ဆောင်ပေးတင်ပါတယ်။သူတို့ဟာဖိနှိပ်ခံလူနည်းစုတွေဖြစ်နေတာကြောင့်သူတို့ကိုအထူးကာကွယ်ပေးမှုတွေလှုပ်ဆောင်ပေးတင်ပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပြည်ပခါတွေအပါအဝင်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကိုအစိုးရအသိအနေနဲ့ဦးစားပေးလှုပ်ဆောင်တင်ပါတယ်
။ဦးမင်းလွင်ဦးဟာ AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေတူပါ။သူက NLD အစိုးရအနေနဲ့ပထမရက်တရအတွင်းနိုင်ငံရေးအကျဉ်းသားနဲ့မတရားဖမ်းဆီးခံထားရသူတွေလွတ်ပေးရေးကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ရက်တရအတွင်းမှာလုံမဲ့ကိစ္စရပ်တွေထဲမှာတော့ကျွန်တော်မြင်တာကတော့ပထမဦးဆုံးကနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်ပေးနိုင်မှုဆောင်ရွက်ဖို့ဦးစားမယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့တခါမတရားဖမ်းဆီးပြီးတော့ပုံမှန်မျိုးမျိုးနဲ့ဆွဲဆိုခြင်းခံနေရတဲ့ကောင်းသားရဲ့ကိစ္စရတွေကိုဥပဒေနဲ့ညီဖြစ်အောင်စီမံဆောင်ရွက်မယ်လို့ကျွန်တော်တို့မြင်တယ်။ဒါကကျွန်တော်ရက်တရအတွင်းမှာတက်လာမယ်အစိုးရအနေနဲ့လုံးမဲ့ကိစ္စရတစ်ခုမဖြစ်မနေလုပ်မယ်လို့လည်းကျွန်တော်တို့ကဒီမီယူဆထားတဲ့ကိစ္စရတစ်ခုဖြစ်ပါလိမ့်မယ်
။ဒါအပြင် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့အရင်ပြောထားမှုတဲ့အတိုင်းတရားဥပဒေစိုးမိုးရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကဆက်ပြောပါလေ
။ကျွန်တော်တို့ကဒီအစိုးရစီကျလာတဲ့အခါမှာဒေါအောင်ဆန်းစုကြည်ပြောထားတဲ့စကားတစ်ခုကိုကျွန်တော်အမြဲတမ်းမှတ်မိပါတယ်။အဲ့ဒါကတော့မြန်မာပြည်အတွင်းမှာတရားဥပဒေစိုးမိုးရေးကိုမဖြစ်မနေရအောင်လုပ်မယ်ဆိုတဲ့စကားပြောထားတာရှိပါတယ်။ထို့နည်းတူစွာပဲတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးတွေကိုအားလုံးညီတူညီမျှခံစားနိုင်ဖို့အတွက်လည်းဆောင်ရွက်ပေးမယ်ဆိုတာကိုပြောထားတဲ့စကားတွေရှိတယ်။ကျွန်တော်တို့ကဒါကြောင့်ဒေါအောင်ဆန်းစုကြည်ဥဆောင်နဲ့အစိုးရတည်တက်လာတဲ့အချိန်မှာဒါတွေကိုချက်ချင်းအာလုံးပြည်ပြည်ဝဝမခံစားရသေးတော့မှအသီးပွင့်အနေနဲ့တချို့ဥစားတွေခံစားနိုင်နေမယ်လို့ကျွန်တော်မျှော်လင့်တယ်။အဲ့ဒီလိုအခြေခံဆောက်အုံတွေကိုလည်းဒေါအောင်ဆန်းစုကြည်ကဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ထားတယ်။ဒါတော့ကျွန်တော်မျှော်လင့်ချက်ပါ
။နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စမှာတော့ အကျဉ်းဥစည်းဌာနဟာကာကွယ်ရေးဥစည်းချုပ်ကခန့်အပ်တာဝန်ပေးမဲ့ပြည်ထောင်ဝန်ကြီးဌာနလက်အောက်မှာရှိနေမှာဖြစ်တဲ့အတွက်စစ်တပ်ရဲ့ဥစည်းကုကဲမှုအောက်မှာရှိနေအောင်မှာဖြစ်ပါတယ်ဒါကြောင့်လဲ NLD အစိုးရနဲ့စစ်တပ်ရဲ့ကုကဲအုပ်ချုပ်မှုအောက်မှာရှိနေတဲ့ပြည်ထရေးဌာနတို့အကြားကဆက်ဆံရေးဘယ်လိုရှိမလဲအစိုးရကအကျဉ်းသားတွေလွတ်ပေးခြင်းအုံတော့ဘ ਹੁ အစိုးရရဲ့ညွှန်ကြားချက်ကိုပြည်ထရေးဝန်ကြီးဌာနကလိုက်နာပြီးအကောင့်အထည်ဖော်ပေးမလားဆိုတာကတော့မသိရသေးပါဘူးဘလိုပဲဖြစ်ဖြစ်နောက်ဆုံးအဆင့်အနေနဲ့တမရဦးသိန်းစင်အစိုးရလက်ထက်အတွင်းတမရကနေလွတ်ငင်းချမ်းသာခွင့်ပေးခဲ့တယ်လို့မျိုးနောက်တက်လာမဲ့တမရတစ်ကလည်းနိုင်ငံရေးအကျဉ်းသားတွေနဲ့တခြားမတရားဖမ်းဆီးခံတရသူတွေကိုလွတ်ငင်းချမ်းသာခွင့်ပေးလို့ရနိုင်ပါသေးတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ဖြစ်ပါတယ်ပေါ်ပေါက်လာမဲ့ NLD အစိုးရကိုလူခွင့်ရေးအဖွဲ့တွေကအဲ့လိုထောက်ပြတိုက်တွန်းမှုတွေပြုလုပ်နေကြမှာပဲဒေါအောင်ဆန်းစုကြည်ရဲ့အစိုးရအတက်အလာမှာဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံကို ODA ခေါ်တဲ့နိုင်ငံခြားဖွံ့ဖြိုးတိုးတက်ရေးအကူအညီပေးဖို့အတွက်ကြီးကြီးမားမားပြင်ဆင်နေပါတယ်ဒီအကူအညီလေးထဲမှာအခွန်လွန်နေတဲ့ချင်းငွေနဲ့အတိုးနှုန်းအလွန်နေတဲ့ချင်းငွေနဲ့ကူညီငွေပေါင်းဂျပန်ယန်ဘီလီယံတရာအမေရိကန်ဒေါ်လာတန်900နီးပါးရှိပြီးတော့လမ်းပန်းဆက်သွယ်ရေးအဆောက်အုံမျိုးပြနဲ့စီမံကိန်းတွေကိုအဓိကသုံးဆွဲမယ်လို့ဂျပန်အစိုးရအရာရှိတဦးကပြောပါတယ်ဒီအကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့မကြခင်အစိုးရတာဝန်ယူလာချိန်မြန်မာနိုင်ငံမှာကြီးကြီးမားမားပြောင်းလဲမှုတွေဖြစ်လာမယ်လို့မျှော်လင့်ပြီးအခုလိုဂျပန်ဘက်ကအကူအညီကြီးကြီးမားမားပေးဖို့စီစဉ်နေတာလို့ဂျပန်အရာရှိတဦးကပြောတာကိုကျိုတိုသတင်းဌာနကဖော်ပြလိုက်တာပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အထူးကြံပေးဟီရိုတိုအီဇူမီမြန်မာနိုင်ငံကိုပြည်ခဲ့တဲ့လဖေဗရီမှာသွားတော့ကဒေါ်ဆန်းစုကြည်ကအခုလိုအကူအညီပေးဖို့တောင်းဆိုခဲ့တာဖြစ်ပြီးဇွန်လကျရင်အစီအစဉ်အသေးစိတ်လွှတ်ဆောင်နိုင်လိမ့်မယ်လို့ဒီဂျပန်အရာရှိကဆိုခဲ့ပါတယ်။မြန်မာစီးပွားရေးအကြောင်းထဲထဲဝဝင်သုတေသနလုပ်နေတဲ့ဂျပန်အစိုးရသုတေသနအရာရှိဟောင်းနဲ့လက်ရှိဂျပန်နိုင်ငံအမျိုးသားမူဝါဒဆိုင်ရာဘွဲ့လွန်တက္ကသိုလ်ပါမောက္ခဟီရိုတိုရှိဟီရိုကအခုလိုအစီအစဉ်နေတာဟာဂျပန်ရဲ့မြမဒီမိုကရေစီအရေးထောက်ခံမှုကိုပြလိုက်တာဖြစ်တယ်လို့ဆိုပါတယ
်။ I think their intention is to increase the number commitment.
ဂျပန်ဆိုရရွေးချက်ကတော့ဂျပန်နိုင်ငံကအကြာကြီးစောင့်ဆိုင်းခဲ့ရတဲ့တည်သူကရွေးချယ်ပြီးတက်လာတဲ့အခုမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကိုထောက်ခံမှုပြသတဲ့အနေနဲ့ ODA ပမာဏကိုမြင့်တင်ပေးဖို့ပါ
။ဘမောခခီရိုတိုရှိဟီရိုကဆက်ပြီးမကြာခင်ကလည်းNLD စီးပွားရေးကော်မတီဂျပန်ကိုလာလေတုန်းကအခုလိုအကူအညီပေးဖို့ဒေါင်ဆန်းစုကြည်ကမှာခဲ့တာကိုအခုဂျပန်ဘက်ကတုံ့ပြန်လိုက်တာလည်းဖြစ်တယ်လို့ဆိုပါတယ
် So that the last time the NLD economic committee visited Japan
ဒီတစ်ခါက NLD စီးပွားရေးကော်မတီဖွဲ့ဂျပန်ကိုလာတဲ့အချိန်တုန်းကဒေါင်ဆန်းစုကြည်ထံကနေဂျပန်ဆိုရကိုပေးပို့လိုက်တဲ့အမှာစကားကိုပြောပြပါတယ်မြန်မာနိုင်ငံအတွက်တခုခုအကူအညီပေးဖို့ပါဂျပန်ဆိုရကလည်းဒါကိုတုံ့ပြန်အကူအညီပေးဖို့ကြိုးစားမှုကိုပြသလိုက်တာဖြစ်ပါတယ
်အခုလိုအကူအညီတဲ့ ODA မှာအတိုးမရှိသလောက်နဲ့တဲ့ချင်းငွေနဲ့အကူအညီပမာဏတွေပါဝင်ပြီးဒီပမာဏဟာများတယ်မြန်မာနိုင်ငံမှာလက်ရှိလုပ်နေတဲ့လမ်းပန်းဆက်သွယ်လုပ်ငန်းတွေအတွက်အဓိကဖြစ်တယ်လို့ပါမခခီရိုတိုရှိဟီရိုကဆက်ပြောပါတယ
် This amount is quite high but actually that they are going to
ပမာဏကများပါတယ်တကယ်တမ်းကဂျပန်ဆိုအနေနဲ့ ODA ပေးတဲ့ပမာဏကိုမြင့်တင်ဖို့လုပ်နေပါတယ်အခုပေးမဲ့ ODA အများစုကလက်ရှိလုပ်နေတဲ့ကိစ္စတွေကိုဆက်လုပ်ဖို့ပေးမှာပါတီလဝါကိစ္စတီလဝါနဲ့ဆက်စပ်နေတဲ့လမ်းပန်းဆက်သွယ်အဆောက်အဦနဲ့ကိစ္စနောက်ရထားလန်တွေရန်ကုန်မြို့ပိုင်ရထားနောက်ရန်ကုန်မန္တလေးရထားလန်ပြီးတော့ဒေသနာတိုးတက်မှုတွေအတွက်လိုအပ်တဲ့လမ်းတွေလှည့်စင်ပြီးစတဲ့ညောင်များစွာသောလက်ရှိလုပ်နေတဲ့လုပ်ငန်းတွေအတွက်ဖြစ်ပါတယ
်တကယ်တော့ဦးသိန်းစင်အစိုးရတက်လာပြီးတိုးပေးလာခဲ့တဲ့ ODA ကိုဂျပန်ဘက်ကအခုနောက်အစိုးရလက်ထက်မှာပို့ပေးလာဖို့အခွင့်အလမ်းရှိလာချိန်မှာမြန်မာအစိုးရဘက်မှလည်းလုပ်ရည်ကိုင်းရေးတိုးတက်အောင်လုပ်ဖို့လိုနေသေးတယ်လို့ပါမခခီရိုတိုရှိဟီရိုကထောက်ပြပါတယ
် you say that human centered development how really
မင်္ဂလာလူလူချေပြဖွံ့ဖြိုးတိုးတက်ရေးလို့ကြွေးကြော်ထားပါတယ်ဒါကိုအစိုးရရရှိတွေကလူလူအတွက်တကယ်လက်တွေ့အကျိုးရှိအောင်ဘယ်လိုစဉ်းစားလုပ်ဆောင်ကြမလဲဆိုတာဒါကပထမအရေးကြီးပါတယ်နောက်တစ်ခုကတော့လုပ်ငန်းချွတ်ချင်မှုဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံမှာအားနည်းလွန်ပါတယ်ဒီလိုပြောရတာကလည်းကျွန်တော်စိတ်တော့မကောင်းပါဘူးဒီတွေ့လဲဂျပန်ပါဝင်နိုင်ငံတကာကအတွေ့အကြုံတွေကနေလေ့လာသင်ယူသွားဖို့လည်းလိုပါတယ
်ဘာမခခီရိုတိုရှိဟီရိုကဆက်ပြီးဂျပန် ODA အနေနဲ့1988မတိုင်ခင်ဆိုရှယ်လစ်အစိုးရလက်ထက်မှာအစိုးရစက်မှုလုပ်ငန်းတွေကိုပဲအကူအညီပေးခဲ့တာမထီရောက်ခဲ့ဘူးဦးသိန်းစိန်လက်ထက်ကစပြီးဗက်ဆုံဖွံ့ဖြိုးရေးအတွက်အရေးပါတဲ့ဒီလမ်းပန်းဆက်သွယ်ရေးအဆောက်အုံကိုဦးစားပေးလုပ်ခဲ့တာကထီရောက်မှုတချို့စရှိလာတယ်အခုဆိုရင်မြန်မာနိုင်ငံကိုဂျိုတုကကြည့်ရင်မိအများကြီးပိုထိန်လာတယ်တီလဝါစက်မှုစုံဟာလည်းအလုပ်တွင်နေပြီးဒီစက်မှုစုံကဗီယက်နမ်စက်မှုစုံထက်တောင်ကြီးနေသေးတယ်ဒါကြောင့်နောက်ထပ်လာမယ့်အစိုးရလက်ထက်မှာအခုထက်ပိုတိုးတက်လာဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းစုံစမ်းမေးမြန်းပြီးတော့တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ
ဒ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလာမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာ၄တဲ့မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီပိုင်းမှာသတင်းလေးရှားတဲ့ဟာတိုင်းဟာမှန်တာမဟုတ်ဘူး။ပို့ကတော့ဘာလို့စိတ်ကြည့်တယ်လဲဆိုတော့
စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာလည်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးကြပါတယ်ခင်ဗျာ။အရင်ဦးဆုံးတင်ပြပေးကြတာကတော့ The New York Times သတင်းစာမှာစောင်းပါရှင်ဝေမိုးနဲ့ Richard C. Paddock တို့ပူးတွဲပြီးတော့ရေးသားထားတဲ့အောက်ဆန်းစုကြီး Finds Roadblocks on Path to Presidency ဆိုပြီးတော့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုနှစ်အတွင်းသူမသမ္မတဖြစ်ရေးအတွက်ညှိနှိုင်းကြိုးပမ်းခဲ့တာတွေဟာမအောင်မြင်ခဲ့ဘူးလို့သူမနဲ့နီးစပ်သူတွေကတင်းလာနေမှအတီးပြုတ်ပြောဆိုလိုက်တာဟာဧပြီလ၁ရက်နေ့မှအာဏာလွှဲပြောင်းဆက်ခံဖို့ပြင်ဆင်နေတဲ့သူမရဲ့ပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမီးမောင်းထိုးပြနေတာပဲဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ဒီဖြစ်ရဟာစစ်တပ်ကိုအရေးပါတဲ့အာဏာဆက်လက်ထိန်းချုပ်ထား권ပေးခဲ့တဲ့စစ်တပ်တပိုင်းအစိုးရကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အခက်အခဲတွေကြုံတွေ့ရဖို့ရှိတယ်ဆိုတာကိုပြသနေတဲ့လက္ခဏာတစ်ခုလည်းဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါ်ဆန်းစုကြည်နဲ့နေပြည်တော်မှာရင်းငုံနှုတ်ပိတ်နေကြတဲ့သူမရဲ့ပါတီတာဝန်ရှိသူတွေဟာသူတို့ရည်မှန်းထားချက်တွေကိုအနည်းငယ်လောက်သာထုတ်ဖော်ပြောဆိုကြပါတယ်။အာဏာလွှဲပြောင်းမှုပြုလုပ်ဖို့အတွက်တရင်သုံးပတ်လောက်သာလူတော့တဲ့အချိန်မှာနောက်အစိုးရဖြစ်လာရင်လှုပ်ဆောင်မဲ့အစီအစဉ်တွေကိုပြင်ဆင်ထားချက်တွေကိုကြီးညာပြောဆိုခြင်းမရှိသေးဘူးလို့လည်းရေးသားထားပါတယ်။လွှတ်တော်ရဲ့နေရာအများစုကိုအနိုင်ရရှိထားပြီးဖြစ်တဲ့အတွက်ပါတီအနေနဲ့တမရတင်မြှောက်ခွင့်ရရှိတော့မှဖြစ်ပေမဲ့ဘသူကိုယာထားထားတယ်ဆိုတာအခုတည်းကထုတ်ဖော်ပြောဆိုတာမျိုးလည်းမဟုတ်သေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့အနီးကအကြံပေးတဦးဖြစ်တဲ့ဦးဝင်းထိန်ကတော့ကြိုတင်ခံမှန်းပြောဆိုချက်တွေတွစ်ဆုံမေးမြန်းချက်တွေကြောင့်ရှုပ်ရှုပ်ထွေးထွေးအငင်းပွားစရာတွေဖြစ်လာမှာကိုမလိုလားဘူးလို့ပြောတဲ့အကြောင်းရေးသားထားပါတယ်။နောက်ထပ်ထိတ်တန့်ပါတီဝင်တဦးလည်းဖြစ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥပဒေရေးရာအကျိုးဆောင်တယောက်လည်းဖြစ်တဲ့ဦးညံဝင်းကလည်းအာဏာလွှဲပြောင်းရေးကိစ္စဟာတိတ်ပြီးတော့တိမ်မွေ့နူးညံ့တဲ့အတွက်ဘာမှမပြောလိုပါဘူးလို့ပြောတဲ့အကြောင်းရေးသားထားပါတယ်။အဓိကဖိအားဖြစ်နေတာကအစိုးရအဖွဲ့ဝင်ဝန်ကြီးတွေခန့်အပ်ရေးဖြစ်ပါတယ်။နိုင်ငံရေးတုံးသက်သူတဦးလည်းဖြစ်တချင်ကမြန်မာနိုင်ငံဆန်ရကုလသမဂ္ဂတာဝန်ခံတဦးဖြစ်တဲ့ Richard Hose ကတော့NLD ပါတီဟာအကြမ်းအဖျင်းတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်ထွန်းဖို့ကိုပြောဆိုနေပါတယ်။ဒါပေမဲ့ဘလို့ policy မျိုးတွေချမှတ်မယ်ဆိုတာမသေးခွေသေးဘူးလို့ပြောတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အပြည့်စုံကို The New York Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆက်လက်တင်ပြပေးချင်တာကတော့မြန်မာပြည်ကနေတရုတ်နိုင်ငံကိုတစ်ခိုးထုတ်နေတဲ့လုပ်ငန်းဟာခါပြတ်နေတယ်ဆိုပြီးတော့ခေါင်းစဉ်တတ်ထားပြီး Paul Newman ရေးသားထားတဲ့ဆောင်းပါးကိုလန်ဒန်မှာအခြေစိုက်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းစစ်ဆေးရေး Agency EIA ကထုတ်တဲ့သတင်းစင်မှာဖတ်ရှုရပါတယ်။လွန်ခဲ့တဲ့6လတာကာလအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုတင်ပို့တဲ့တစ်မှောင်ခိုလုပ်ငန်းဟာတိတိတသားကျဆင်းသွားတယ်လို့နှစ်နိုင်ငံနယ်စပ်မှာအဓိကတစ်မှောင်ခိုတင်သွင်းတဲ့လမ်းကြောင်းတွေကိုစောင့်ကြည့်လေ့လာပြီးတော့ EIA အဖွဲ့ကထုတ်ပြန်လိုက်တယ်လို့ဆိုထားပါတယ်။ကနောင်းကင်းစီစဉ်လှုပ်ဆောင်နေခြင်းလို့အမည်ပေးထားတဲ့ EIA ရဲ့2015ခုနှစ်အစည်းအဝေးခန်းစာမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံကချင်ပြည်နယ်ကိုဖျက်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုတစ်လုံးတင်သွင်းခဲ့တဲ့တစ်တောရဲ့ပမာဏဟာကုဗမီတာ6သိန်းလောက်ထိရှိပြီးတန်ဖိုးအဖြစ်အမေရိကန်ဒေါ်လာ1,500နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ မြန်မာစစ်တပ်နဲ့ပတ်သက်တဲ့အင်အားကြီးစီးပွားရေးအုပ်စုတွေတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေဟာမြန်မာနိုင်ငံရဲ့တစ်တော့ဥပဒေကိုပျောင်ပျောင်တင်းတင်းချိုးဖောက်နေကြတယ်လို့လည်းထောက်ပြရေးသားထားပါတယ်။အခုပြီးခဲ့တဲ့6လမှာတစ်မှောင်ခိုးခိုးထုတ်မှုကြာဆင်းသွားတာကတော့2015ခုနှစ်ဇန်နဝါရီလအတွင်းတရုတ်တစ်ခုတ်သမား155ယောက်ကိုဖမ်းဆီးလိုက်တဲ့အတွက်သတိထားမိသားကြပြီးဖြစ်တယ်လို့တရုတ်နိုင်ငံစီးပွားရေးကြာဆင်းသွားတာနဲ့မြန်မာနိုင်ငံကနိုဝင်ဘာလရွေးကောက်ပွဲကြောင့်ဖြစ်တယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ။
တော်ရရှိများရှင်သမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြဲတော့မှာဖြစ်ပါတယ်။စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အသစ်တက်လာမဲ့ NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်သင့်ပါသလဲ။တိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမဲ့အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းလိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသွားလိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူတည်မှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ idiom အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်အောင်ပါ။မြန်မာနိုင်ငံရဲ့ပထမဦးဆုံးအစုရှယ်ယာဈေးကွက်ဖြစ်တဲ့ Yangon Stock Exchange ကိုကုမ္ပဏီ6ခုနဲ့ဒီဇင်ဘာလ9ရက်နေ့ကစတင်ပြီးတော့ဖွင့်လှစ်လိုက်ပြီးတဲ့နောက်အများပြည်သူတွေရဲ့ကြားမှာအစုရှယ်ယာဈေးကွက်ပေါ်စိတ်ဝင်စားသူတွေလည်းတဖြည်းဖြည်းများလာနေပါတယ်။အစုရှယ်ယာဈေးကိုမြန်မာနိုင်ငံမှာအခုမှစတင်မိတ်ဆက်တာဖြစ်တဲ့အတွက်ဒီပုံမှာစိတ်ဝင်စားကြတဲ့အများပြည်သူတွေအနေနဲ့အလျင်မြန် ကြီးဝါလိုတဲ့စိတ်ကိုရှောင်ရှားပြီးတော့အဆုရှေရာဇေအကြောင်းတေချာလေ့လာပြီးမှပါဝင်လှုပ်ဆောင်တဲ့လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုကပြောလိုက်ပါတယ်။အဆုရှေရာဇေကွက်အကြောင်းဆောင်ရန်ရှောင်အနေနဲ့ပတ်သက်လို့ဥက္ကမောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကသူတော့ကိုစိတ်ဝင်စားနေကြတာပေါ့နော်စိတ်ဝင်စားတာကဖြစ်တင်ဖြစ်လိုက်တာလေပူတယ်လို့တော့မအောင်မင်းကြီးရဲ့အမေးလိုက်လို့ရှိရင်သူကဘယ်လိုစောက်ချင်ရဘယ်လိုကစားရမလဲဆိုတာဆက်မေးတယ်အမှန်တော့စောက်ချင်ရကကစားတာလေတပိုင်းပေါ့ကြီးအမှန်တကယ်တမ်းကတော့ယင်းနိမ့်နံမှုလုပ်တဲ့ပိုင်းပေါ့အဲ့တော့ယင်းနိမ့်နံမှုမကြည့်ပဲနဲ့အမှန်အခြေခံနေနဲ့ပြောရတော့ဒါဝေစုခိုင်းလိုက်တာပဲလေဝေစုရဲ့ဘာမှအဲ့လို့ရှိရင်အတို့ရမယ်ဒီစောက်ချေရအစုချေရဝယ်ထားလို့ရှိရင်အမျက်ဝင်ပေးရမယ်ရှယ်ယာကြီးဈေးနှုန်းတက်လို့ရှိရင်ကိုတို့ကစားမယ်ပေါ့ဒါငွေစုဆောင်တဲ့ရင်းနှီးမြှုပ်နှံတဲ့သဘောပဲအခုကလူတွေစိတ်ဝင်စားနေကြတာကမင်းများတစ်ဖြည်းဖြည်းချင်းနေကြတာပေါ့လေဘယ်လိုကစားလိုက်ရမလဲဘယ်လိုလုပ်ရမလဲဆိုတော့ဒါတွေကမကြွန့်ကျင်သေးပဲနဲ့ကစားတဲ့ခါမျိုးမဖြစ်တင်ဘူးပေါ့နော်အဲ့တော့နှစ်ခုပြောပါတယ်တစ်ခုကတော့ပါလဲဆိုတော့မကြွန့်ကျင်နဲ့နားမလည်တဲ့အလုပ်ဆိုရင်မလုပ်ပါနဲ့ကြောကျင်တဲ့ကိုကူနားမလည်မလုပ်ပါနဲ့ကိုနားလည်လုပ်ပါနောက်တစ်ခုကတော့လောဘကြီးမှားမယ်နော်လောဘကြီးမှားမယ်အဲ့တော့ကိုနိုင်တဲ့လောက်ကလေးလုပ်ပါဟိုအိမ်ရောက်ပြောလုပ်လိုက်တဲ့ဟာမျိုးလားမြေရောက်ပြောလုပ်လိုက်တဲ့ဟာမျိုးဒီတစ်ဖြည်းဖြည်းခွေးပြပေါ့လေအဲ့လိုဟာမျိုးမလုပ်ပါနဲ့တစ်ဖြည်းဖြည်းနားလည်အောင်လေးလာပါလေးလာပြီးမှလုပ်ပါစရာအဓိကဒီအပိုင်းမှာအဲ့လိုမျိုးဆိုလိုက်ပြောပြပါတယ
်နောက်တစ်ခုကဒီစောစောဆရာပြောသွားသလိုပေါ့ဟိုမြန်မာလူထုအကြမ်းပါရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးတော့ဆရာ့မေးကြမြန်းကြတာတွေရှိတာတော့မှန်ပေမဲ့ဟိုကျွန်တော်တို့ရာခိုင်နှုန်းအဖြစ်ကြည့်မယ်ဆိုနည်းအောင်မယ်လို့ယူဆလို့ရတာပေါ့နော်ဆိုတော့လူထုအကြမ်းပါရောဒီလူထုအကြမ်းပါရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးအသိပညာဘယ်လောက်များရှိသလဲ
တမန်ပြည်သူလူထုအနေနဲ့ပြောရအောင်နော်စိတ်ဝင်စားဦးလို့ပြောရမှာပေါ့နော်ဒါတမန်ပြည်သူလူထုအနေနဲ့ပြောရအောင်နော်ဘုသူတဘယ်လောက်ရှိသလဲဆိုတာဘယ်လောက်မှမရှိဘူးလို့ပြောမှာဆရာကအဲ့ဒါကြောင့်မို့လို့ဟိုတက်ဆိုင်ရာဒီရန်ကုန်စတော့အခြေအနေလိုက်ဒီပညာပေးတယ်နော်ဟိုအကြောင်းမသိဘဲနဲ့ဟိုဘယ်တင်းတင်းချာချာလေ့လာပါဟိုတနိုင်လောက်ပါမနိုင်မင်းမလုပ်ပါနဲ့နောက်ပြီးဝယ်နဲ့ဝယ်နဲ့စတော့ချေရည်အကြောင်းလေးလေ့လာပါဆက်ပြီးသူလည်းပညာပေးတယ်ဆရာတို့လည်းဘေးအားနေတဲ့ဖက်ဒလန်နေတဲ့ပညာပေးပါတယ်တကယ်တမ်းကတော့သိတဲ့ဟာသဘောပေါက်တဲ့ဟာတော်တော်နားလေဟာတော်တော်ရှားပါဘာမှမသိဘဲနဲ့ဘုသူများတော့တန်ကြတာနဲ့လိုက်ရကြဒီမျက်ဝယ်လို့လိုက်ရတဲ့သဘောတွေများတယ်ဒီတိကျကြမဆန်းစစ်ဆန်းစစ်နိုင်တဲ့အခြေအနေမရှိသေးဘူ
းအခုလက်ရှိအနေအထားအထိပေါ့နော်ဆရာဟိုဘလို့လူတွေကများဒီအစုရှယ်ယာတွေဝယ်ထားကြပါသလဲကျွန်တော်တို့အစောပိုင်းမှာကြားတာကတော့ဒီမှာဟိုစတင်လုပ်ကိုင်တဲ့ company တချို့ရှိတယ်ပေါ့နော်နည်းနည်းအထူးသဖြင့်တော့ပတ်စံရှိတဲ့လူ company ကြီးတွေပေါ့သူတို့ကစပြီးလုပ်ကြတယ်ပြောပါတယ်ဆိုတော့အခုစောစောကျွန်တော်တို့ပြောနေကြတဲ့ဒီတာမန်ပြည်သူတွေပေါ့နော်ကြေကြေပြန့်ပြန့်ဖြစ်လာတဲ့အနေအထားရောက်တဲ့ဒီမရောက်လာသေးခင်မှာအခုလက်ရှိအနေအထားရဆရာဘသူတွေကများအစုရှယ်ယာဈေးကွက်မှာပါဝင်ရောင်းဝယ်နေကြပါတယ
်ဝယ်ထားကြတာကတော့အခုရှေ့မှာပေါ့နော်ရှေ့မှာတချို့ကုမ္ပဏီတွေကနည်းနည်းနာမည်ကြီးတယ်နာမည်ကြီးတာပေါ့လေဒါလည်းလူပြောနေပေါ့လေအဲ့တော့နာမည်ကြီးတဲ့ကုမ္ပဏီကြီးတွေဆိုရင်အဲဆိုတော့ဝယ်ခြင်းမလောက်တော့မရဘူးဝယ်တဲ့ခါကနှစ်ဆရှိတာသူရောင်းတဲ့ခါတစ်ဆလောက်ပဲရှိတယ်အဲ့တော့ဒါလည်းမှန်းလို့ရပါတယ်ဟိုအများစုကတော့နည်းနည်းချင်းအဲဝယ်ထားတဲ့သူတွေဒီများတယ်သူတို့ကပြောတယ်သူတို့ကအများစုပေါ့လေဟိုလုံးလိုက်ခဲလိုက်အများကြီးဝယ်တယ်လူလူမရောဘူးနည်းနည်းပါးပါးဝယ်တဲ့သူတွေပဲရောင်းတယ်လို့ပြောတယ်အတိကျလားတော့ဒါလည်းဝေးကြီးတက်နေတဲ့သူတွေပေါ့နော်ဝေးကြီးတက်နေတဲ့သူတွေမျိုးဝေးရှာရှိတဲ့သူတွေကျင်ပါပါအဲဒါမှပြောရရင်တော့ဆရာတို့တောင်မဝယ်ထားပါဘူးဆရာတို့တောင်ဝယ်ရဲစိတ်မရဘူး
နောက်တစ်ခုကအခုလိုအယောင်းမဲ့လုံနေကြတဲ့နေရာမှာကောဆရာဒီဟာကကျွန်တော်တို့ပြောကြမယ်ဆိုရင်တော့ဟိုတခြားဒီဖွံ့ဖြိုးပြီးနိုင်ငံနေနဲ့ရှင်လို့တော့မရသေးဘူးပေါ့နော်ဒါပေမဲ့အထူးသဖြင့်ဟိုကျွန်တော်တို့နီးဆက်ဆက်ပြောနိုင်တာကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ဆိုရင်ထိုင်းတို့စင်ကာပူတို့လိုဟိုအိန္ဒိယနိုင်ငံတွေပေါ့နော်အဲ့လိုလိုနဲ့ရှင်မယ်ဆိုရင်ကောကျွန်တော်တို့မြန်မာနိုင်ငံရဲ့အခုလက်ရှိအနေအထားဒီအစုရှယ်ယာဈေးကဘယ်လောက်ထိစစ်စစ်မှန်မှန်အစုရှယ်ယာဈေးလို့ဖြစ်နေပြီလဲအစောပိုင်းကကျွန်တော်တို့ကြားတာဟိုတချို့လက်သိထိုးပြီးတော့ကုမ္ပဏီတွေကအဲ့လိုမျိုးရောင်းဝယ်လို့အစုရှယ်ယာဒီဆက်ဈေးဆက်ဆက်ချင်းမှာအဲ့လိုလောက်ကြတယ်ပြောကြတယ်အချင်းချင်းသိတယ်မလားဟိုခင်ရခင်ကြောင်းညီညီရညီကြောင်းလောက်ကြတယ်ဆိုတဲ့အတန်မျိုးတွေကြားတော့ဒီအစုရှယ်ယာဈေးကတော့တကယ်ဈေးကွက်ရယ်လို့ပြင်စစ်စစ်မှန်မှန်ဖြစ်ပြီလားဆရာ
ဘယ်ဖြစ်တယ်ဟိုအခြေခံတွေလည်းပြောရင်တော့ဘယ်ဖြစ်လဲနောက်တော့ဝေါ်ရကိုကိုတဘောမကြတာကြီးဝင်မကြကြတယ်အများကြီးရှိတယ်ကိုဒါလည်းနားလည်နိုင်ပါလားကိုအားနေတဲ့နေ့ကြီးတော့နော်အဲ့တော့တခုကတော့ဒီလက်သိထိုးပါညာတော့ပြောတော့ပြောတာပါပဲ လိုချင်တော့မရဘူးပေါ့လေလိုချင်တော့မရဒါလည်းဟုတ်ဟုတ်ချင်မှလည်းဟုတ်မယ်ဘာလို့တော့ဒီပိုင်းမှာတည်နေရှားတဲ့ဟာတိုင်းဟာမှန်တယ်မဟုတ်ဘူးပိုးကတော့ဘာလို့စိတ်ပြီးတည်းလဲဆိုတော့ဖြစ်တင်ဖြစ်လိုက်တဲ့ဈေးလုံးတွေမဟုတ်ပဲနေမှာဟိုးတယ်အခုပဲတချို့ share တွေကတော့စရင်းပေါက်ကုမ္ပဏီတွေမှာအဲစရင်းသွင်းဖို့စဉ်းစားနေတုန်းပဲရှိသေးတယ်ဘူးမှစရင်းပေါက်ကုမ္ပဏီ listed company မဖြစ်သေးဘူးအဲ့ဒီအချိန်မှာသူရှစ်ဆတ်တက်တယ်ပါညာဆိုတော့အဲ့ဒါကြီးကသိပြီးတော့တဘာဝမကြောက်ဘူးပုံဝင်လည်းမကြောက်ဘူးတော့သူကစရင်းပေါက်ကုမ္ပဏီဖြစ်မလားမဖြစ်မလားလဲတော့မသိဘူးအဲ့တကွာတော့ဈေးနှုန်းတွေကဘယ်သူကသတ်မှတ်တာလဲပေါ့။ဈေးနှုန်းတွေကဘယ်သူကသတ်မှတ်တာလဲဆိုတော့မလုံးတွေပြောရရင်တော့ဝယ်တဲ့သူနဲ့ရောင်းတဲ့သူကသတ်မှတ်တာတော့မှန်တယ်။ဒါပေမဲ့တကယ်တမ်းတန်ကြီးရှိသလားမရှိသလားတိတိကျကျတဲ့ကိုယ်တော်ကလေးကလည်းဒီကုမ္ပဏီတကွာသူ့ဟာသူ share ဈေးတွေသတ်မှတ်တာပဲ။အဲ့ဒါဖြစ်တဲ့နဲ့မဖြစ်တဲ့နဲ့ဘာညာဆိုတော့ဘယ်သူမှမမှမပြောဘူး။အခုလည်းအဲ့ဒီတိုင်းပဲနော်ဘယ်နှဖတ်တဲ့သွားပြီးဘာလို့ဆိုရမလဲ။ပြောပြောလိုက်လို့ပြောပြန်လေလို့လားတကူဖြစ်သွားတယ်ဘုံလည်းတုတ်ကြတယ်ဆိုရင်လည်းဒီပြောကပါတယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်။အဲ့တော့ဒီအခုစားထွက်ကြတဲ့တိတ်တော့ဘူးမှန်တော့ဒါပြင်မလို့လည်းပြောလို့ရှိရင်တိတ်တော့မကြောက်ဘူ
းဟုတ်ကဲ့ဆရာဒီအစုရှယ်ယာဆောဆောဆရာပြောတဲ့ဈေးနှုန်းသတ်မှတ်မှုတွေဘာတွေကိစ္စတွေမှာရောဒီအစိုးရရဲ့အခန်းကဏ္ဍအတော့ rules and regulation ပေါ့ဆရာရဲ့ဒီစီမင်းစီကံသတ်မှတ်ဖို့ဘယ်လိုပုံစံသတ်မှတ်ကြမလဲတကယ်လက်တွေ့ကြရလားမကြဘူးလားသူတို့သတ်မှတ်တဲ့ဈေးတွေကဆိုတာတွေကရောအစိုးရရဲ့အခန်းကဏ္ဍဘယ်လိုရှိသလဲအစိုးရပိုင်ပတ်သက်မှုရှိနိုင်သလားဟိုထိန်ချုပ်ပေးလို့ရလားဆရာ
အစိုးရကတော့အစိုးရတော့စီမင်းစီကံနေဥပဒေရှိတာပဲလေဒါကပြောကြစမ်းဆိုရင်ပြီးခဲ့တဲ့9နှစ်တည်းမှာလွတ်တော်ပြတ်ထန်းတဲ့ဥပဒေတွေအများကြီးပဲလေဥပဒေတွေအများကြီးပြတ်ထန်းနေတယ်နေဥပဒေမရှိဘူးလို့လုံးလုံးကြီးမရှိဘူး enforcement တကယ်တကယ်ခေါင်းဆိုင်နိုင်ခြင်းမရှိဘူးလေဒါကစောက်ရှေရစီကွတ်တဲ့တွေမဟုတ်ဘူးအခုလည်းဒီသဘောမျိုးပဲနော်အဲအခုဥပဒေထွက်လာတယ်နောက်ကနေဥပဒေတို့လုံးလုံးကြီးတို့တစ်ခါလိုက်အောင်ပဲဒီလိုချင်အဲ့ဒီအတိုင်းဖြစ်အောင် enforcement ဥပဒေတိုင်းဖြစ်အောင်စီးကြအောင်မယ်အဲ့တော့အဲတက်ဆိုင်တောင်ကြီးတဲ့လူတွေကအခုတောင်မှပြောနေတယ်နော်အများပဲကုမ္ပဏီကြီးတချို့အများပဲကုမ္ပဏီကြီးစိတ်မချပါဘူးအသေးစားစီစစ်ပါဆိုတဲ့ခါမျိုးအဲ့တော့ဆရာတော့ဟိုစီမင်းစီကံဆိုတာဒီနေရာတစ်ခုလည်းမဟုတ်တခြားနေရာမှာလည်းအကုန်လုံးပဲဒီနေရာမှာလည်းအားနည်းတယ်လို့မြင်တယ
်ပူဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါကြီးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်အစီအစဉ်မှာတော့ရှီယောင်ရင်ကျင်းမှုအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ရန်ကုန် Heritage Trust အဖွဲ့ကမတ်ရွှေရင်မာဦးရဲ့ American ခီးစဉ်အကြောင်းကိုအောင်ကဆက်တယ်မေးမြန်းတင်ပြပေးထားပါတယ
်ဒီမတ်ရွှေရင်မာဦးက American ပြည်တော်စုကိုပေါ်လေဒီလေလာရေးခီးစဉ်တစ်ခုဟိုလာခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဒီခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်မကဟို international visitor leadership program ပေါ့နော်အဲ့ဒီဟာရန်ကုန်မြို့မှာရှိတဲ့ US တရဝန်နေပြီးတော့ဒီ program တော့ရှိရဲ့ဒါကိုလျှောက်ထားဖို့တင့်တော်တယ်ဆိုပြီးသူတို့ nominate လုပ်တဲ့အတွက်ကျွန်မလျှောက်ခဲ့တာပါလျှောက်ပြီးရွေးချယ်ခဲ့တယ်လို့ပြောတာဒီအဓိကက heritage protection ပေါ့သူတို့မျိုးဝင်တဲ့နေ့ဆောက်ရှောက်ရေးနဲ့ပတ်သက်ပြီးတော့ American ပြည်အောင်ပါရီလုပ်နေတယ်ဘယ်လိုလုပ်နေဆိုတော့ okay လာဆိုင်ဖို့တည်း program ကိုရွေးချယ်ခဲ့တာပေါ့နော်
လေလာရေးခီးစဉ်ဆိုတော့ဟိုဘာအကြောင်းနေနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့လေလာခဲ့ပါလဲခင်ဗျာ
ဒီကျေးဇူးဝင်ဆိုတဲ့နေရာမှာတော့တို့ကရှူတော့ဆောင်းဆောင်တော့မမြတ်ပါပါတယ်ဒီရှင်းဆောင်သူတေသနာဆိုင်ရာတွေကောနောက်ပြတိုင်းနဲ့ပတ်သက်တာတွေရောနောက်ဒီဟိုရှင်းဆောင်အဆောက်အဦတွေထိန်းသိမ်းတာစသဖြင့်ပေါ့နော်အဲ့လိုမျိုးရှူတော့ဆောင်းဆောင်လေလာရမှာ
အမေရိကန်ပြည်ထောင်စုကဘယ်နေရာတွေကိုသွားပြီးတော့လေလာခဲ့လဲခင်ဗျာ
အာဒီနေ့က၄ခုပေါ့နော်နောက်မျိုး9မျိုးဆိုတော့တနေရာနဲ့တနေရာတော့မတူဘူးနောက်ဒီဒီမျိုးဝင်နေတဲ့ဆက်ဆိုင်နဲ့ပတ်သက်တဲ့ခန္ဓာအတီးတီးရှိတော့အတီးတီးကိုလေ့လာတာပေါ့ဥမာကျွန်မဝါရှင်တန်ဒီစီမှာရှိနေ वा ဆိုလို့ရှိရင်တော့အဓိကမူဝါဒပိုင်းဆိုင်ရာဥပဒေပိုင်းဆိုင်ရာတွေကိုပြီးလေ့လာရတယ်အဲ့ဒီမှာရှိတဲ့ဒီရှိနေကုန်ရက်တရားရောဘယ်လိုလုပ်နေတယ်နောက်ဟိုဒီမြေကစိုးရလောက်မှာရှိနေတဲ့ Ambassador Fund for Heritage Preservation ဆိုတာမလိုနိုင်ငံမှာလည်းသူတို့လုပ်နေတဲ့ project တွေရှိတယ်ပေါ့နော်အဲ့ဒါတွေကလည်းဒီထားနိုင်ငံဒီမှာမွေးစစ်ကိစ္စဆောက်ရေးတပ်လို့ project တွေလုပ်နေရဆိုတာမျိုးအဲ့လိုမျိုးကဏ္ဍတွေလေ့လာရတယ်လို့မျိုးနောက်တို့ဒီ shallow bay ကိုရောက်တဲ့အချိန်မှာလည်းအရင် America သမ္မတဟောင်းနေနေခဲ့တဲ့နေအိမ်ကိုဘယ်လိုဆက်လက်ထိန်းသိမ်းဆောက်ရှောက်ပြီးများပြည်သူတွေမျိုးကြည့်ရှုလေ့လာလို့ရအောင်ထားရစသဖြင့်ပေါ့အဲ့လိုမျိုးအုပ်စံမျိုးဆိုတော့ market လာပါရှင့်
အာဝါရှင်တန်ဒီစီရဲ့မှာဆိုရင်လည်းပဲဒီရှေးဟောင်းအဆောက်အဦတွေပြလိုက်တယ်ရှိတာပေါ့လေဆိုတော့အခါကျတော့အဲ့ဒီမှာလေ့လာတဲ့အခါမှာရောအထူးထူးခြားခြားဘာတွေတွေ့ခဲ့ရလဲခင်ဗျာ
အရှင်နမောသမောလေးလာမယ်ဆိုရင်ကြားလိုက်တည်ဝင်လေးလာဆိုအများကြီးရှိရပေါ့ကျွန်မကြားလိုက်တစ်ခုပဲရောက်ခဲ့ဒီ American History နဲ့ပတ်သက်တဲ့ Museum ပေါ့အဲ့ဒီ Museum ကိုရောက်ခဲ့တယ်အဲ့ဒီမှာတော့ကျွန်မလေးလာရတော့အများကြီးပေါ့ဟိုသူတို့စုဆောင်ထားတဲ့ပစ္စည်းတွေ၃တန်းလောက်ရှိရဲ့အဲ့၃တန်းအကုန်လုံးကပစ္စည်းအစ်စ်တွေကိုပြန်ပြီးနမူနာလောက်ထားတဲ့ပစ္စည်းတွေပါပစ္စည်းအစ်စ်တွေကိုစုဆောင်ထားရဲ့နောက်ဆုံးအခုလက်ရှိခေတ်ပြန်ဖြစ်နေတဲ့ပစ္စည်းတွေဆာဆာပြီးစုဆောင်နေတာမျိုးတွေကျွန်တော်လေ့လာလို့ရတယ်တော့အများကြီးပါလေရှင်
မရွှေမအူပြောတယ်လို့ပေါ့နော်တမိုင်းနဲ့ဆိုင်တဲ့ပစ္စည်းတွေအများကြီးပြသထားတယ်ဆိုတော့အဲ့ဒီထဲမှာဘယ်လိုပစ္စည်းမျိုးတွေပါပါလဲခင်ဗျာ
ကျွန်တော်ကအရင်သိနေရတဲ့အတွက်တချို့စိတ်ဝင်စားစရာကောင်းတဲ့ gallery တွေဝယ်ဝင်ပြီးတချို့ကြော်ခဲ့ရတဲ့ gallery တွေလည်းအများကြီးရှိရဲ့ရှင်ဥပမာဟိုတို့ပထမဦးဆုံးအမေရိကန်မှာတုံးခဲ့တဲ့မြေထားစက္ကန့်ဟိုတကယ်အခုချိန်မရှိဘူးအခုချိန်လည်းတုံးပြီးလို့ရနေသေးတယ်နောက်သူကပစ္စည်းကိုပြတဲ့အခါမှာပစ္စည်းတွေပြတာဟိုပဲသူရဲ့နောက်ကျောင်းကအစိမ်းဝင်သောကောင်းတဲ့ story is a land you what takes up each time နိုင်ပေါ့နော်။နောက်စူဆောင်းထားတာအရင်ကောင်းရင်နောက်ခါသူတို့ပြတဲ့ presentation ပုံစံတွေကလည်းအရင်စိတ်ဝင်စားဖို့ကောင်းတယ်။တချို့ခါလေးဆိုဒီတိုင်းဆိုရင်သိပြီးရောစိတ်ဝင်စားဖို့မကောင်းလို့ထင်ရတယ်သူတို့ကဒီ key နဲ့ take up ပြီးတော့ပြနိုင်တဲ့အတွက်ဟိုတော်တော်စိတ်ဝင်စားဖို့ကောင်းတာအများကြီးရှိပါတယ်။နောက်ခါနောက်ခုကျွန်တော်တို့တင်ငန်းစာရှုရမှာပေါ့နော်။ကျွန်တော်တို့ဒီမှာလည်းဟိုရင်ခေတ်ကအဝတ်အစားတွေနောက်ဒီပိတ်စားနဲ့လောက်ထားတယ်စက်ကူနဲ့လောက်ထားတယ်တကယ်ရှိသောအမှုရှိပစ္စည်းတွေပြသတဲ့အချိန်ဒီတိုင်းပုံမှန်ပြသတာမဟုတ်ပဲဒီ American History Museum မှာဆိုလို့ရှိရင်ဒီနေရာဘယ်လိုတည်နေနောက်ဟိုဒီရင်းမြစ်ပိုင်းကဘယ်လိုထိန်းနေဆိုတာအစားသေးသေးကိုသတိထားရတယ်နော်ဥပမာဟိုရှီကမလင်ဂွန်ရဲ့ဟိုအုတ်ထုတ်ကိုသူပြထားရှိတယ်ဒီလက်ချက်ခံရတဲ့မိမဆောင်တဲ့အုတ်ထုတ်ပေါ့နော်ဒီအုတ်ထုတ်ကိုမြေပေါင်းနေရတော့ရှိနေပြီ။ဒါမဲ့လုတ်ထားရလဲပိုးနဲ့ထုတ်ထားတာ။ဒါမဲ့ဒီကောင်မပြည့်စုံအောင်လို့ဆိုရင်အဲ့နာမှာမီးလေးအောင်ဆူဆူဆာမပေးဘဲမီးနဲ့မီးလေးပဲထုံထားအမျိုးပေါ့။အဲ့လိုမျိုးရအစာသေးသေးသူပြတ်သွားတဲ့ဟာရောပါလေ့လာလို့ရပါလေရှာ
။အခုလို့လေ့လာခဲ့တဲ့အကြောင်းအရာတွေကိုဟိုအိုင်ဒီယာကိုယူပြီးတော့ပေါ့နော်။ကျွန်တော်တို့ဒီမြမသမိုင်းနဲ့ပတ်သက်ပြီးတော့ဒီရှေးအောင်ပစ္စည်းတွေသမိုင်းဝင်ပစ္စည်းတွေကိုပြသတဲ့အခါမှာရောဟိုဘယ်လိုပုံစံမျိုးနဲ့ပြသရင်ကောင်းမယ်ဆိုတဲ့စိတ်ကူးမျိုးပေါ်မိလေခင်ဗျာ။
အဲ့အဲ့အားရတော့အများကြီးပေါ်ရပေါ့နော်ဟိုကျမတို့ရှိမှလည်းပြလိုက်တည်းရှိတော့ရှိတယ်ဒါပေမဲ့သူတို့လောက်တော့ဆုံဆုံးလို့မရှိဘူးဟိုအဓိကဒီအမျိုးသားပြလိုက်တစ်ခုလောက်ပဲရှိတယ်အဲ့ရဲမှလည်းပြတဲ့ခါမှာပို့ပြီးတော့ဟိုစိတ်ဝင်စားဖို့ကောင်းတဲ့ presentation မျိုးပေါ့နော်တွားရင်ပြည့်စရာကောင်းတာမျိုးမဟုတ်ဘဲနဲ့ယထာလမ်းကြောင်းကြီးရဲ့သမိုင်းကိုပြောတဲ့ခါမှာယထာပုံကြီးပါမယ်တဘောကအနောက်ကအစံကြီးပါမယ်အဲ့လိုမျိုးနဲ့ပို့ပြီးတော့ဆွဲဆောင်မှုရှိအောင်ပြတာမျိုးပေါ့နော်တိတိဆက်နောက်ကဒီတော့အမှတွားလို့လိုက်ကြတဲ့ခိုက်ကပြောတဲ့စကားတစ်ခုရှိတယ်။ရဲစိတ်ဝင်စားမှုကောင်းတာပါလဲဆိုတော့သူကပြလိုက်ပြီးရဲအထက်ကာဝင်ကဒီပစ္စည်းတွေကိုအများကြီးသူပြသဖို့ယုံကြည်မဟုတ်ဘူး။ဒီပစ္စည်းတွေပို့ပြီးတော့ကြည့်ခဲ့အောင်ဖိနှိပ်ထားဖို့ဆိုတာလည်းပါတယ်ပေါ့နော်။အဲ့တော့အဲ့ပြလို့အများကြီးသူမြင်ပြီးရောဆိုပြီးတော့ပြလို့မရဘူး။ဒီကောင်ကဘယ်လိုဖြတ်ပြီးတော့ဟိုစဉ်းစားများတော့အခံဖိနှိပ်နိုင်မလဲဆိုတဲ့အချက်ကိုပါထည့်ပြီးစဉ်းစားပြီးတော့သွားလို့ပြသင့်တယ်ပေါ့နော်
။နောက်ဆုံးမိကောင်ပါခင်ဗျာ။ဒီရှေးဟောင်းသမိုင်းဝင်ပစ္စည်းတွေဒါနဲ့ပတ်သက်တဲ့အရာတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ဆိုတဲ့ကိစ္စဟာနိုင်ငံတကာနိုင်ငံလူမျိုးတစ်မျိုးအတွက်ဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲခင်ဗျ။
အဲ့ဒါကတော့ဟိုသမားတကယ်လုပ်နေတာကတော့ဒီရှေးဟောင်းအမွေကြီးအဆောက်အုံကြီးပေါ့နော်အဆောက်အုံကြီးကိုထိမ့်သိမ်းနေအပိုင်းမှာလောက်အဆောက်အုံကလည်းနောက်ကတော့ပကံတော့မန္တလေးတော့မလို့ဒီရှေးမှုအမွေကြီးအဆောက်အုံကြီးဒီအလုံးကအမွေကြီးလို့တိုက်စိတ်ထဲမှာယုံကြည်ထားပြီးသားလက်ခံထားပြီးသားအဆောက်အုံကြီးမဟုတ်သေးနဲ့ကျန်ငွားဆောင်တွေဒီလူဝင်နေ့တိုင်းထိတွေ့နေရဲ့အဲ့လိုအဆောက်အုံတွေမှာနေတဲ့လူအဆောက်အုံတွေမှာအလုံးလုံးတဲ့အဲ့လိုနေရာတွေချက်တန်းသွားနေတဲ့အမွေနှစ်လို့တိုက်ပြီးတော့လူတွေဟိုတတိမမူကြီးစားတဲ့ဟာတွေကိုဆောင်းမထိနေရပါတော့နော်အဲ့တော့အဓိကခြုံမှုပြောမယ်ဆိုရင်တော့သမိုင်းဝင်ဆိုတာကတမောက်တို့အရင်အရေးကြီးအစမ်းတကယ်ကဆိုမျိုးဆက်မျိုးဆက်တိုင်းမျိုးဆက်တိုင်းကနောက်မှာဖြစ်ခဲ့တဲ့သမိုင်းဆောင်ကိုဆက်ပြီးတော့ယူလာဖို့ဆိုလို့ရှိရင်ဒီလိုရှိဟာအမွေကြီးအဆောက်အုံတွေဖြစ်စည်းတွေကတော့ဒီလားမှာပေါ့နော်။သမိုင်းဆိုတာကအရင်ကနေမှတစ်ဆင့်ပုံပြတိတာဖြစ်စားလာမယ်။အဲ့တော့ပို့ပြီးတော့ညွန်းနဲ့ပတ်သက်ပြီးညွန်းနဲ့ပတ်သက်ပြီးတိုင်းညွန်းနဲ့ပတ်သက်ပြီးပုံပြလည်းရှိရဲ့စိတ်ဝင်စားစရာလည်းရှိရဲ့။ဒါတွေကနောက်ပြီးတော့လူမျိုးတို့ဟုတ်ရဲ့ဒီမျိုးတို့ဟုတ်တိုင်းပြည်ရဲ့သမိုင်းကိုပြန်ပြီးလေ့လာမယ်ဆိုရင်ဒီလိုပစ္စည်းတွေဒီလိုနေရာတွေကလည်းတစ်ဆင့်လေ့လာလို့ရတယ်ပေါ့နော်။အဲ့တော့ဒီဟာတွေကနောက်ခါပျက်စီးသွားပြီးဟေးဆိုလို့ရှိရင်လည်းပြန်ပြီးအထားထိုးလို့မရဘူး။လုံးမြတ်အစားထိုးမြရတော့အရင်တက်မှုရှိရဲ့ဒါတွေကျွားတော့ခံထားပါဟို ဟိုတော်တော်များများလည်းလို့ခံယူမယ်လို့ထင်ပါတယ်အမွေနဲ့ဆိုလို့ရှိရင်တော့မိမာမျိုးတွေကတော့အမှန်တကယ်တမိုးထားပြီးသားပေါ့နော်ဒါပေမဲ့ရန်ကုန်မှာရှိနေတဲ့ဒီမြို့ပြအမွေနဲ့ဒီကတော့ဒါကိုအမွေအနှစ်လို့ heritage လို့ခံယူရတူကနင်းနေသေးတာပေါ့ဒါပေမဲ့တစ်ဖြည်းဖြည်းဦးနောက်ပိုင်းမှာဒါတွေကိုဖိနေရကောင်းမနားလည်လာပြီလို့ထင်ပါတယ်
ဒါကတော့တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။စီးပွားရေးနေကွေးမှုကိုအမြန်ဆုံးတိုးတက်စေမယ့်အကောင်းဆုံးနည်းလမ်းတွေကတခုကတော့အမျိုးသမီးတွေကိုစီးပွားရေးမှာပါဝင်စေဖို့ပဲဖြစ်တယ်ဆိုတာကိုလေ့လာချက်တွေတခုပြီးတခုကတွေ့ရှိခဲ့ပါတယ်။ဒါဟာလေတမယိုးကြစီးပွားရေးမှာအမျိုးသမီးတွေပါဝင်လာရင်မိသားစုတွေနဲ့ပတ်ဝန်းကျင်အတိုင်းဝိုင်းကိုပါဆင်းရဲမွဲတေမှုကနေကယ်တင်နိုင်တာကြောင့်ပဲဖြစ်ပါတယ်။ဒါပေမဲ့လည်းအမျိုးသမီးတော်တော်များများဟာစီးပွားရေးလုပ်ငန်းတွေကိုစတင်ဖို့ပဲဖြစ်ဖြစ်တိုးချဲ့ဖို့ပဲဖြစ်ဖြစ်သူတို့ရဲ့လုံနိုင်စွမ်းတွေအပေါ်ကန့်သက်တားဆီးမှုတွေနဲ့ရင်ဆိုင်နေကြရစေပါ။အထူးသဖြင့်နိုင်ငံတော်တော်များများမှာအမျိုးသမီးတွေအနေနဲ့ဗဏ္ဍာရေးအကူအညီတွေကိုရရှိဖို့ရာတိတ်ကိုခက်ခဲကြတာကိုလည်းတွေ့ရပါတယ်။မကြာခဏဆိုသလိုလေငွေချင်းငှားဖို့မလွယ်တာဒါမှမဟုတ်ရင်လည်းအမျိုးသားတွေထက်အတိုးနှုံပို့ပြီးတော့ပေးကြရပါတယ်ဖေဖော်ဝါရီနောက်ပိုင်းမှာတော့နိုင်ငံပေါင်း83နိုင်ငံကအမျိုးသမီးတွေအတွက်ဗန္ဓာရေးရအထောက်အကူဖြစ်စေဖို့ပထမခြေလှမ်းတစ်ရပ်အဖြစ်နိုင်ငံတကာအမျိုးသမီးရေးရအမေရိကန်အထူးတန်တမန်ကက်သရင်းရက်ဆယ်ကကီဗာအဖွဲ့ကိုယ်စားလှယ်တွေ IADB ဖွံ့ဖြိုးရေးဘဏ်တို့နဲ့ပူးပေါင်းပြီးတော့အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်ရမုံငွေအစီအစဉ်ကိုစတင်ခဲ့ပါတယ်ကီဗာရဲ့အွန်လိုင်းစာမျက်နှာကနေတဆင့်ငွေချေးကြတဲ့အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်တွေကိုဘဏ်တွေကငွေချေးဖို့လက်ခံတဲ့အခါရမုံငွေအစီအစဉ်ကလည်းစတူငွေချေးထည့်ဝင်ကူညီပေးဖို့စီစဉ်ထားတာပါတစ်ချိန်တည်းမှာပဲအမျိုးသမီးတွေရဲ့ဘဏ္ဍာရေးအကူအညီရရှိရေးရည်ရွယ်ထားတဲ့အစီအစဉ်ဟာဘလောက်ထိထိရောက်မှုရှိသလဲဆိုတာကိုလည်းကိန်းဂဏန်အချက်လက်တွေစုဆောင်းသွားမှာပါဒီအချက်လက်တွေကဘဏ္ဍာရေးလိုအပ်ချက်တွေနဲ့ကမ္ဘာတဝန်းအမျိုးသမီးလုပ်ငန်းရှင်တွေရဲ့စွမ်းဆောင်ချက်တွေကိုပြသရမှာအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်ရမုံငွေအစီအစဉ်အနေနဲ့တမယိုးကြစီးပွားရေးမှာအပြည့်အဝပါဝင်နိုင်မဲ့စွမ်းဆောင်ရည်တွေပေါ်ကန့်သက်ချက်တွေကိုဖယ်ရှားပြီးအမျိုးသမီးတွေရဲ့ဘဝတိုးတက်လာစေရေးကြိုးပမ်းသွားမှာလည်းဖြစ်ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုတော်ရရှင်တို့နားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံအလယ်ပိုင်းမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့် El Shabaab အဖွဲ့ကစစ်သွေးကြော150ကြော်သေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သူတို့ဟာကြီးမားတဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေကြတာလို့ဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာအကြီးဆုံးပူးတွဲစစ်ရေးလက်ချက်မှုတွေကိုစတင်ကျင်းပခြင်းမှာမြောက်ကိုရီးယားဘက်ကလက်ဦးမှုရယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချင်းချောက်လိုက်ပါတယ်။နှစ်ချမ်းကွက်နေတဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေချိန်အခုလိုစစ်ရေးလက်ချက်မှုတွေကိုကျင်းပလိမ့်ရှိပေမဲ့ဒီနေ့မှာတော့အခြေအနေဟာအထူးသဖြင့်တင်းမာနေပါတယ်။ဒီကနေ့ကြောက်တဲ့နိုင်ငံကအမျိုးသမီးများနေ့မှာအာရမပြုကျင့်မှုနဲ့လေပိုင်းဆိုင်ရာစော်ကားခံရမှုတွေအဆုံးသတ်စေရေးအတွက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရတ္တီကြောင်ကဘာတဝန်းကထင်ပေါ်ကြော်ကြားသူအမျိုးသမီးပေါင်း130ကသဘောထားထုတ်ပြန်လိုက်ပါတယ်။သူတို့ရဲ့သဘောထားထုတ်ပြန်ကြေညာချက်ထဲမှာတိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်စစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုနဲ့လိမ္မာဆိုင်ရာစော်ကားမှုတွေကိုစုံစမ်းစစ်ဆေးရေးအာရမပြုကျင့်မှုနဲ့တခြားလိမ္မာဆိုင်ရာအကြမ်းဖက်စော်ကားမှုတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတဲ့လုပ်ရက်တွေရပ်တန့်ရေးစော်ကားခံရသူတွေကိုအားပေးထောက်ပံ့ပေးရေးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအများအပြားကြားပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲအပါအဝင်နိုင်ငံရေးဖြစ်စဉ်အားလုံးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးမြန်မာနိုင်ငံရဲ့အာရမပြုကျင့်မှုဆိုင်ရာဥပဒေကိုနိုင်ငံတကာစံချိန်စံညွတ်နေတဲ့အကန့်ကြီးအောင်ချမှတ်ပြဋ္ဌာန်းပြီးအင်းအောင်ကြပြည်သူတွေကြဖြစ်ပေါ်လေးရှိတဲ့အာရမပြုကျင့်မှုအပေါ်တရားမဝင်ကြောင်းကြေညာရေးစတဲ့အချက်တွေပါဝင်ပါတယ်။တူရကီနိုင်ငံတွင်ဝင်ရောက်လာနေကြတဲ့ဒုက္ခသည်ဒီအရေးကိန့်တွေဖြစ်ရှင်းဖို့အတွက် EU ဥရောပသမဂ္ဂကလက်ရှိအကူအညီပေးနေတဲ့ငွေကြေးပမာဏနဲ့နှစတိုးပြီးထောက်ပံ့ကူညီပေးဖို့တူရကီအစိုးရကလိုလားနေကြောင်းဥရောပပါလီမန်ဥက္ကဋ္ဌကတင်းနှင်းလာနေမှာပြောပါတယ်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမက်ခွာညိုဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ် အင်္ဂါနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့အစီအစဉ်တနာရီစာကိုမနေ့၈နာရီကနေ9နာရီထိလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးယူပါ
This program has come to you from the Voice of America, Washington.